Welcome to the Voice of America in Burmese.
Mingla mane kemashin. Washington ne review American tan ga ni 2020 June la 4 ye che tabrin ni manakin season 2 go Myanmar sanaw jin mane 6 nai ga ni 9 nai a thi line no meter 2440 ne 51 line line meter 190 ro ga ni thau lwin pe ni ba bi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။မီနီယာပိုလစ်ရဲ၄ဦးရဲ့ဖမ်းဆီးရာခံခဲ့ရတဲ့ African American အမျိုးသား George Floyd တေဆုံးရတာနဲ့ပတ်သက်ပြီးရဲ2ဦးကိုသာဆွဲချက်တင်ထားရကနေဗိုလ်တပ်ဦးနေမှာတော့ကြံရဲ3ဦးကိုပါဒုတိယအဆင့်လူသတ်မှုဖြစ်မြောက်စေရအတွက်အကူအညီပေးသူတွေဖြစ်ဆွဲချက်တင်လိုက်ကြောင်း Minnesota ပြည်နယ်ရှေ့နေချုပ် Keith Ellison ကကြေညာခဲ့ပါတယ်။မေလ24ရက်နေ့မှာ Floyd ကိုဖမ်းဆီးစဉ်ကDerek Chauvin ကိုနောက်ရင်းနှစ်ဦးဖြစ်တဲ့ Thomas Lane နဲ့ J.K. Condo ကအကူအညီပေးခဲ့တယ်လို့တောက်တောက်ကတော့သူတို့ဘေးမှာရပ်နေခဲ့တာဖြစ်ပါတယ်အခုသူတို့သုံးဦးအတွက်ဖမ်းဝရမ်းတွေထုတ်ခဲ့တယ်လို့လည်းပြောပါတယ်ဒါအပြင် Chauvin အပေါ်မှာမူလကတတိယအဆင့်လူသတ်မှုနဲ့ဒုတိယအဆင့်လူသေးစေမှုတွေနဲ့ဖမ်းဆီးထားရကနေ Floyd ရဲ့အလောင်းကိုစစ်ဆေးတဲ့ဆေးစစ်ချက်နှစ်ခုအရာသူ့ကိုဒုတိယအဆင့်လူသတ်မှုနဲ့ဆွဲချက်ပြောင်းလဲတင်ခဲ့တယ်လို့လည်းပြောပါတယ်Floyd တေဆုံးရမှုနဲ့ပတ်သက်ပြီး Washington DC New York အပါအဝင် American တလောမြို့ကြီးအတော်များများမှာဆန္ဒပြမှုတွေဖြစ်ပွားနေတာဗိုလ်တပ်ဦးနေနဲ့ပါဆိုရင်ရှေ့ရရှိနေပြီဖြစ်ပါတယ်ဒီဆန္ဒပြမှုတွေဟာ American နိုင်ငံတွင်းမှာသာမကဘဲ Canada, Mexico, Brazil ရဲ့ Rio de Janeiro နဲ့ Argentina က Buenos Aires မြို့ကြီးတွေထိပါပြန့်နှံ့သွားစေပါတယ်ဥရောပတိုက်မှာလည်း Coronavirus ကြောင့်ကန့်သတ်မှုတွေထားနေတဲ့ကြားကပဲဘာလင်လန်ဒန်အမ်စတာဒမ်မြို့ကြီးတွေမှာဆန္ဒပြကန့်ကွက်မှုတွေရှိနေသလိုအာရှဒေသကဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာပါတွေ့နေရတာပါဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကလည်းအမေရိကန်နိုင်ငံကဆန္ဒပြမှုတွေနဲ့ပတ်သက်ပြီးလူမဲတွေရဲ့အသက်ကိုတန်ဖိုးထားရမှာဖြစ်ကြောင်းနဲ့ငြင်းချမ်းစွာဆန္ဒပြပိုင်ခွင့်ရှိကြောင်းလွှတ်တော်အမတ်တွေရဲ့မေးမြန်းချက်ကိုပြန်လည်ဖြေကြားခဲ့ပါတယ်ဒီသတင်းမှာအစောပိုင်းမှာသမ္မတဒေါ်နယ်ထရမ့်အကြံပေးခဲ့သလိုအမေရိကန်နိုင်ငံတလောကဆန္ဒပြမှုတွေနှိမ်နင်းရမှာစစ်တပ်ကိုတုံးဖို့ကိစ္စကိုသူမထောက်ခံဘူးလို့ကာကွယ်ဝင်ကြီးမတ်အက်စပါကပြောပါတယ်။အမေရိကန်နိုင်ငံမှာတောင်းချမှုနှိမ်နင်းဥတွေအရသမ္မတကစစ်တပ်ကိုဆန္ဒပြမှုတွေနှိမ်နင်းဖို့ဆစ်လို့ရမှာတုံးနိုင်တာဖြစ်ပြီးအခုဒီဥပဒေကိုတုံးဖို့သူမထောက်ခံဘူးလို့ဝင်ကြီးအက်စပါကဗိုလ်တပ်ဦးနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ African American အမျိုးသား George Floyd တေဆုံးခဲ့ရတာနဲ့ပတ်သက်ပြီးလမ်းမာတွေပေါ်မှာဆန္ဒပြမှုတွေဖြစ်ပွားနေတာပါ။အခုလိုစစ်တပ်ကိုတုံးတဲ့ကိစ္စဟာအရေးအကြီးဆုံးဖြစ်လာပြီးတိတ်ကိုဆိုးရတဲ့အချိန်တွေရောက်မှသာတုံးဖို့နောက်ဆုံးရွေးချယ်စရာလမ်းပဲဖြစ်တဲ့ကြောင်းလဲအခုလက်ရှိအချိန်တွေကဒီအနေအထားတည်းရောက်မလာဘူးလို့လည်းဝန်ကြီးအက်စပါကပြောပါတယ် George Floyd တေဆုံးရတာနဲ့ပတ်သက်ပြီးမီနီယာပိုလစ်ရဲဌာနရဲ့လောက်ရက်ကိုရှုံ့ချကြောင်းဝန်ကြီးကပြောကြားခဲ့တယ်လို့ Floyd ကိုအမှတ်တရဂုဏ်ပြုတဲ့အနေနဲ့ငြင်းချမ်းစွာဆန္ဒပြဖို့နဲ့ဒီတေဆုံးမှုအတွက်တာဝန်ခံတာဝန်ယူမှုရှိစေဖို့လည်းပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးမှာငှက်ဖျားယောဂါအတွက်သုံးတဲ့ hydroxychloroquine ဆေးနဲ့ကုသလို့ရမရဆန်းသက်စစ်ဆင်းမှုတွေပြန်လုပ်ဖို့ချပေးလိုက်ပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကဗိုလ်တပူးနေမှာပြောပါတယ်ဒီဆေးဆန်းသက်မှုတွေနဲ့ပတ်သက်ပြီးကျန်းမာရေးဆိုင်ရာစိုးရိမ်ရမှုတွေရှိနေတာကြောင့်ခေတ္တရပ်ဆိုင်မှုမကြသေးခင်ကပဲ WHO ကညွှန်ကြားခဲ့တာဖြစ်ပါတယ် hydroxychloroquine ဆေးကိုကိုရိုနာဗိုင်းရပ်စ်ယောဂါပိုးအကူဆက်ခံရသူတွေကိုပေးရင်လူနာရီမှာနှလုံးခုန်လုံးမူမမှန်ဖြစ်ပြီးတေဆုံးမှုနှုံတိုးလာမှာကိုစိုးရိမ်တဲ့အတွက်ဒီဆေးနဲ့ဆန်းသက်မှုတွေလောက်မှာကိုခက်တဆိုင်ငံခိုင်းကြတာဖြစ်ပါတယ်။ဒီယောဂတိုက်ဖြစ်ရတဲ့ဆန်းသက်စစ်ဆေးမှုအားလုံးကိုဆက်ပြီးလှုပ်ဆောင်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျွမ်းကျင်သူတွေကအကြံပေးကြတယ်လို့ Tedros ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပါကစ္စတန်နိုင်ငံတလောမှာပြီးခဲ့တဲ့တစ်လအတွင်းကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရသူအဆ900လောက်ဖြစ်သွားခဲ့ပြီးဗိုလ်တပ်ဦးနေကတော့လွှတ်တော်အမတ်နောက်ထပ်နှစ်ဦးဒီယောဂအကူးဆက်ခံရပြီးတေဆုံးသွားခဲ့တယ်လို့ပါကစ္စတန်ကျန်းမာရေးတာဝန်ခံတွေကပြောပါတယ်။လူဦးရေသန်း220ရှိတဲ့ပါကစ္စတန်မှာဒီကာယောဂစတင်ဖြစ်ပွားတဲ့ February နှောင်းပိုင်းကစပြီးဒီယောဂနဲ့တေဆုံးရသူက1900လောက်ရှိနေပါတယ်။ဒီထဲမှာအမျိုးသားနဲ့ခရိုင်အဆင့်လွှတ်တော်တွေကအမတ်9ယောက်လည်းပါနေပါတယ်။ဒီယောဂအကူးဆက်ခံရသူပေါင်း 8,000 ကျော်ရှိနေပြီးဒီထဲမှာဝန်ကြီးနဲ့လွှတ်တော်အမတ်အများပြားပါနေတယ်လို့ကျမ်းမာရေးအရာရှိတွေကအတည်ပြုပါတယ်။ပါကစ္စတန်နိုင်ငံကလူဦးရေထူထပ်တဲ့ပန်ချပ်ခရိုင်မှာဒီယောဂါပိုးအကူးဆက်ခံရသူအများဆုံးဖြစ်ပြီးတရားဝင်စစ်တမ်းအရဆိုရင်ခရိုင်မြို့ရလာဟိုးမှာလူပေါင်း9000လောက်အကူးဆက်ခံရတယ်လို့ပြောပါတယ်။ မေရိကန်နိုင်ငံမှာဒီနှစ်နှောင်းပိုင်းလောက်မှာကျင်းပမယ့် G7 ထိပ်သီးညီလာခံတက်ရောက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဖိတ်ကြားတာဟာကမ္ဘာလုံးဆိုင်ရာပြဿနာတွေဖြစ်ရှင်းရေးမှာအကူအညီရစေဖို့ဖြစ်တဲ့အတွက်ဒါဟာလုံတဲ့တဲ့အလုပ်ဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဖူးနေမှာပြောပါတယ်။ပြောနေတဲ့အကြောင်းအရာတွေထဲမှာအများအပြားဟာသမ္မတပူတင်နဲ့သက်ဆိုင်တာတွေပဲဖြစ်ပြီးတကယ်လို့သူကိုယ်တိုင်အစည်းအဝေးမှာပါလာမယ်ဆိုရင်အထူးသဖြင့်တရုတ်နဲ့ပတ်သက်တဲ့စိုးရိမ်မှုတွေကိုဆွေးနွေးကြတဲ့အခါအလုပ်ဖြစ်ဖို့ပိုလွယ်သွားနိုင်တယ်လို့သမ္မတက Fox Radio သတင်းမေးမြန်းခန်းမှာပြောကြားခဲ့တာပါ။တစ်ချိန်ကအင်အားကြီး၈နိုင်ငံ G8 အဖွဲ့ရဲ့နှစ်ပတ်လည်အစည်းအဝေးတွေမှာရုရှားပါပါဝင်ခဲ့တာဖြစ်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz လိုင်းဒိုမီတာ40 kHz 9.33 MHz လိုင်းဒိုမီတာ51 kHz 5805 MHz နဲ့လိုင်းဒိုမီတာ190 kHz 1505 MHz တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရပ်ပထမသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ် American နိုင်ငံကဖွံ့ဖြိုးရေး Agency USAID အနေနဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်ကိုမြစ်တရားမှာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်သွားမှာဖြစ်တယ်လို့ USAID ရဲ့ယာယီကြီးကဂျွန်ဘာဆာကမီလာနေရနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။အဲဒီကြေညာချက်မှာမြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှု ethnic cleansing ကိုဖြစ်စေအီရန်ပြောက်ပိုင်းကယာဇီဒီးစ်နဲ့ခရီးယန်တွေပေါ်ကျူးလွန်တဲ့လူမျိုးတုတ်တပြတ်မှုဂျနိုဆိုက်ကိုဖြစ်စေတုံ့ပြန်ရင်ဆိုင်ရမှာ USAID အနေနဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်ကိုထိတ်တန့်ဦးစားပေးနေရမှာထားရှိမယ်လို့လည်းပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမေလ၂ရက်နေ့ကထုတ်ပြန်ခဲ့တဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်တိုးမြင့်ရေးဆိုင်ရာအမိန့်ကို USAID ကလိုင်းနာအကောင့်ထဲပို့သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တိုင်းပြည်တစ်ခုချင်းအပေါ်ချမှတ်ရေးဆွဲထားတဲ့ USAID ရဲ့မဟာဗျူဟာတွေမှာဘာသာရေးလွတ်လပ်ခွင့်ကိုမြစ်တရေးကအရေးကြီးတဲ့တောက်တိုင်တစ်ခုဖြစ်ပါဝင်နေကြောင်းနဲ့ Frankfurt International Religious Freedom Pact အဲ့ဥပဒေအရလည်းဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်နိုင်ငံတိုင်းဘဝဒါမှာဦးစားပေးအစစ်မှာရှိကြောင်း USAID အကြီးအကဲကပြောပါတယ်ခင်ဗျာတရုတ်လေကြောင်းလိုင်းခီးတဲ့တင်လေရင်တွေအမေရိကန်နိုင်ငံတွင်းဝင်ရောက်ခွင့်ကိုဇွန်လ16ရက်နေ့ကစပြီးပိတ်မယ်လို့အမေရိကန်ဆိုရကဗိုလ်ဒုတိယကကြေညာလိုက်ပါတယ်ဒါဟာတရုတ်နိုင်ငံအတွင်းအမေရိကန်လေကြောင်းလိုင်းခီးစဉ်တွေပြန်လည်ဝင်ရောက်ခွင့်ရဖို့ဖိအားပေးတဲ့အနေနဲ့လှုပ်ဆောင်တာလည်းဖြစ်ပါတယ်။နိုင်ငံကခီးသွားလာခွင့်ဆိုင်ရာတနိုင်ငံသဘောတူညီထားတဲ့လက်ရှိသဘောတူစာချုပ်ကိုတရုတ်နိုင်ငံဘက်ကချုပ်ဖောက်တဲ့အတွက်အခုလိုကြေညာရတာဖြစ်ကြောင်းအမေရိကန်သံဥပ္ပဆောင်ရေးဝန်ကြီးဌာနကပြောပါရယ်။အမေရိကန်လေကြောင်းလိုင်းတွေဖြစ်တဲ့ United နဲ့ Delta လေကြောင်းလိုင်းတို့ဇွန်လ10ရက်နေ့မှာတရုတ်နိုင်ငံခီးစဉ်တွေပြန်လည်စတင်ဖို့မြစ်တာရက်ခံချက်ကိုတရုတ်နိုင်ငံကညှင်းပယ်ခဲ့တယ်လို့သတင်းပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်လေကြောင်းလိုင်းတွေပြန်လည်ပြေးဆွဲနိုင်ဖို့ဘယ်အချိန်မှစီကံသတ်မှတ်ချက်တွေကိုပြန်လည်ပြင်ဆင်ဖို့ဆိုတာကိုလည်းတရုတ်နိုင်ငံဘက်ကအကြောင်းမပြန်ဘူးလို့ပြောပါတယ်။အမေရိကန်လေကြောင်းလိုင်းတွေတရုတ်နိုင်ငံခီးစဉ်တွေပြန်ဆောက်ဖို့တောင်းဆိုချက်ဟာကာယောဂါကာလာတွင်တရုတ်လေယာဉ်တွေကိုအမေရိကန်နိုင်ငံတွင်ဝင်ရောက်ခွင့်ပြုထားတဲ့အချိန်မှထွက်ပေါ်လာတာဖြစ်ပြီးကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံအကြားတင်မာမှုတွေပိုတိုးလာစေနိုင်ပါတယ်။အမေရိကန်လေကြောင်းလိုင်းကုမ္ပဏီကြီးချုပ်ကကိုယ်ပိုင်ဆုံးဖြတ်ချက်နဲ့တရုတ်ခီးစဉ်တွေကိုဖေဖော်ဝါရီလကစပြီးရန်နာထားတာပါ။အခုလိုအမေရိကန်ဆိုရဲဆုံးဖြတ်ချက်အပေါ် Delta လေကြောင်းလိုင်းကထောက်ခံပြပါရခင်ဗျာဖိလစ်ပိုင်နိုင်ငံတွင်အမေရိကန်တပ်တွေပူးတွဲစစ်ရေးလေ့ကျင့်တာကိုခွင့်ပြုတဲ့ Visiting Forces Agreement VFA သဘောတူညီချက်ကိုပြန်လည်အသက်သွင်းမယ်လို့ဖိလစ်ပိုင်နိုင်ငံတိုင်းဝန်ကြီးတက်တိုရိုလစန်ဂျူနီယာကဤကနေ့ကတူတာကနေကြေညာလိုက်ပါတယ်ပြီးခဲ့တဲ့ February လတုန်းကတော့1988ခုနှစ်ကချုပ်ဆိုခဲ့တဲ့ဒီသဘောတူညီချက်ကိုရပ်ဆိုင်ခဲ့ပြီလို့ဖိလစ်ပိုင်နိုင်ငံကကြေညာထားခဲ့တာပါတဖက်သဘောတူညီချက်အရအောက်ဂလာတီဒီစာချုပ်ကိုပြန်ပြီးအသက်သွင်းခြင်းရည်သွင်းနိုင်တယ်လို့သတ်မှတ်ထားတာပါဒီစာချုပ်ကိုပြန်ပြီးအသက်သွင်းဖို့ဆုံးဖြတ်ချက်ကိုနိုင်ငံရေးနဲ့တခြားဒေသတွင်းဖြစ်ပေါ်တိုးတက်မှုတွေကိုထက်သွင်းစဉ်းစားရင်းဆုံးဖြတ်တာလို့ဝန်ကြီးလော်စင်ကအမေရိကန်ကိုပြဖို့တဲ့စာမှာရေးထားပါတယ်ဖိလစ်ပိုင်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုအမေရိကန်နိုင်ငံကကြိုဆိုလိုက်ပြီးနိုင်ငံရေးရှိပူးပေါင်းဆောင်ရွက်မှုကနှုတ်တစ်ဖက်အကျိုးဖြစ်ထွန်းစေမှာဖြစ်ကြောင်းနဲ့လူကြိုရေးနဲ့ကာကွယ်ရေးလုပ်ငန်းတွေကိုဖိလစ်ပိုင်နဲ့အတူဆက်လက်အဓိကလှုပ်ဆောင်သွားမှာဖြစ်ကြောင်းဗရီလာမြို့မှာရှိတဲ့အမေရိကန်တန်ဝန်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒေသတွေမှာတရုတ်နိုင်ငံကချိတ်ချောက်လာနေတဲ့အခြေအနေတွေနဲ့အမေရိကန်စစ်တပ်ကပေးနိုင်တဲ့အကာအကွယ်တွေကြောင်းဖိလစ်ပိုင်ကအခုလိုသဘောထားကိုပြန်လည်ပြင်ဆင်ခဲ့တာလို့သုံးသပ်သူတွေကပြောပါတယ် VFA သဘောတူညီချက်အရအမေရိကန်စစ်တပ်ကဖိလစ်ပိုင်နိုင်ငံအတွင်းပူးတွဲစီရေးလက်ချက်မှုတွေကိုပြုလုပ်သွားနိုင်မှာဖြစ်တယ်လို့ဖိလစ်ပိုင်တပ်တွေကလည်းအကြမ်းဖက်မှုနေနေရင်းနဲ့မွေးစေဝါရောင်းဝယ်မှုတိုက်ဖျက်ရေးဆိုင်ရာတင်ဒန်းတွေပေးသွားနိုင်မှာဖြစ်ပါတယ်တရုတ်နိုင်ငံကဟောင်ကောင်မှာအမျိုးသားလူကြိုးရေးဥပဒေကိုပြဋ္ဌာန်းမယ်ဆိုရင်ဟောင်ကောင်နေပြည်သူတမောင်းများစွာကိုဗြိတိန်နိုင်ငံသားဖြစ်ပေးရဖို့ကန့်လန့်သွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပုံတုံးလေးကပြောပါတယ် အောင်သားတွေဟာသူတို့ရဲ့နေစဉ်ဘဝချင်းချောက်အနေနဲ့ပြုခံရမှာကိုစိုးရိမ်နေကြကြောင်းဝန်ကြီးချုပ်ဂျွန်ဆန်က South China Morning Post နဲ့ Times of London သတင်းစာတွေမှာဆောင်းပါးရေးသားပြောကြားခဲ့ပါတယ်။ဒီနိုင်ငံရဲ့လုံခြုံရေးနဲ့ထောက်လိုက်ရေးဝန်ထမ်းတွေကိုဟောင်ကောင်မှာပထမဆုံးအကြိမ်ဖြစ်တက်ဆွဲချထားမှာကိုခွင့်ပြုတဲ့ဥပဒေပုံစံကိုပြီးခဲ့တဲ့ပတ်ကတရုတ်မျိုးသားပြည်သူ့ကွန်ဂရက်စ်ကအတည်ပြုခဲ့ပါတယ်။ဒီဥပဒေကအတိုက်ခံတွေကိုနေနေရမှာပို့ပြီးထိရောက်မှာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကဖိပနေဗြိတိန်နိုင်ငံသား passport British National Overseas BNO ကိုဆောင်ထားသူဟောင်ကောင်သားတွေကိုနိုင်ငံသားဖြစ်ခွင့်ပေးမယ်လို့ပြောပါတယ်။ဟောင်ကောင်မှာဖိပနေဗြိတိန်နိုင်ငံသား passport BNO ကိုဆောင်ထားသူ3သိန်းခွဲရှိပြီးဟောင်ကောင်သားနောက်ထပ်1.5သန်းနဲ့အဲ့ဒီ passport လျှောက်ထားဖို့ရည်ချင်းဖြစ်မိတယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကခန့်မှန်းထားပါတယ်။BNO passport ဟာဖိပခီးသွားဆောင်တဲ့သဘောတဘာဝချင်းတူပြီးဒီစာအုပ်ရနိုင်ငံသားခွင့်ရတွေတော့မရနိုင်ပါဘူး။ဗြိတိန်နိုင်ငံကဟောင်ကောင်ကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးစဉ်ကဟောင်ကောင်မှာအစိပြေကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့အမကန်ချက်ပါရှိခဲ့ပါရခင်ဗျာ။ဇွန်လ၄ရက်နေ့တာရီလေးဟာတရုတ်ကွန်မြူနစ်အစိုးရကចောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲတွေကိုထုတ်တဲ့တိုင်ရင်ကိုနှိမ့်သိမ်းခဲ့တဲ့ TNMN ရင်းပြဆန္ဒပြပွဲ32နှစ်ပြည့်မြောက်တဲ့နေ့ဖြစ်ပါတယ်။အဲ့ဒီနေ့အထိမ်းအမှတ်အဖြစ်တည်ဆုံခဲ့ရသူတွေရဲ့မိခင်တွေဖွဲ့စည်းထားတဲ့အဖွဲ့အဖွဲ့ဖြစ်တဲ့ TNMN Mothers TNMN အမေများအဖွဲ့ကဒီနေ့လာနေကတရုတ်ဆိုရစီကိုအိတ်ဖွင့်စာတစ်စောင်ပေးပို့ပြီးအချက်၃ချက်ကိုတောင်းဆိုလိုက်ပါတယ်။အဖွဲ့ဝင်114ယောက်ပါတဲ့ TNMN အမေများရဲ့အိတ်ဖွင့်စာမှာအမှန်တရားရောကြီးနဲ့တာဝန်ခံမှုဆိုတဲ့အချက်တွေကိုတောင်းဆိုထားတာပါ။ဒါအပြင်လူခဲ့တဲ့32နှစ်တာကာလတစ်လျှောက်လုံးတရုတ်ဆိုရကဇွန်လ၄ရက်လူသက်ပွဲကိုရင်ခုန်နှုတ်ပိတ်ထားစေဖြစ်ကြောင်းလည်းအိတ်ဖွင့်စာမှာရေးသားထားပါတယ်။တရုတ်ဆိုရက TNMN ရေးပြဆန္ဒပြပွဲကိုအကြမ်းဖက်နေတဲ့ဖြစ်ရပ်ကိုဖယ်ဖျောက်ဖြစ်ဖို့ဒီကြောင်းတရိပ်တွေနဲ့ဆွေးနွေးပြောကြားချက်တွေကိုစဉ်းစားဖြတ်တောက်လေးရှိပါတယ်။ကျသားပရိနေမတပိုင်နောက်ဆွေးနွေးရတဲ့တရင်တွေကိုနားဆင်ပြီးမှတော့တရင်လွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
မင်္ဂလာပါရှင်အခုတော့ကျမတို့ဒီအမေရိကန်ပြည်ထောင်စုတဟွန်းလူထုစင်တာပြပွဲတွေကိုအနီးကပ်စောင့်ကြည့်ပြီးတော့သုံးသပ်တင်ပြနေတဲ့ဥကျော်စင်တာနဲ့ဆက်သွယ်မေးမြန်းခန်းအစီအစဉ်ကိုတင်ဆက်မှာပါရှင်မင်္ဂလာပါအင်ကယ
်မင်္ဂလာပါမင
်းကြီးဟုတ်ကဲ့အင်ကယ်ကျမတို့အခုဒီအင်ကယ်ကိုဆက်သွယ်မေးမြန်းမှုမတိုင်ခင်မှာဒီမိနစ်ပိုင်းအတွင်းမှာဒီမနီဆိုတာပြည်နယ်မှာဒီ George Floyd တေဆုံးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဒီပြည်နယ်ရှေ့နေဂျုတ်ကနေသတင်းစာရှင်းလင်းပွဲလုပ်သွားပါတယ်အထူးသဖြင့်ဒီ George Floyd တေဆုံးခဲ့တဲ့ဖြစ်ရပ်မှာတာဝန်အရှိဆုံးပေါ့နော်ဒီရဲအရာရှိဟောင်းသူ့ပေါ်မှာဆွဲချက်တင်ထားတဲ့ဒီ Third Degree Murder ကနေပြီးတော့ Second Degree Murder ဖြစ်ကိုသူတို့တိုးမြင့်ပြီးဆွဲချက်တင်လိုက်ပါတယ်အဲ့ဒီပေါ်မှာအကဲရှင်းပြပေးပါအောင်ရှင
် American ပြည်ထောင်စုမှာအထူးသဖြင့်သူတို့ Minnesota ပြည်နယ်ရဲ့ဥပဒေဒီပဲ principle ကြဲအရာလူသတ်မှု၃ဆင့်ပထမဆင့်ဒုတိယဆင့်တတိယဆင့်ဆိုတာရှိပါတယ်ပထမဆင့်ဆိုတာကမွန်တီရဲ့မလိုမွန်တီရဲ့စိတ်ကိုကြိုတင်ရှိပြီးတော့တင်းကူးကြံစီပြီးတော့ဆက်တဲ့ကိစ္စကဒါပထမဆင့်လူသတ်မှုဖြစ်ပါတယ်ဒုတိယဆင့်လူသတ်မှုကတော့မလိုမွန်တီရဲ့စိတ်နဲ့တင်းကူးကြံစီရမလိုဘူးသူဟာလှုပ်လိုက်ရင်ဖေးသွားနိုင်တဲ့ဆရာကိုစီပြီးတော့လှုပ်လိုက်တာဥပမာအပြင်လူအုပ်ထဲကိုစနက်နဲ့ချမ်းပြီးပြလိုက်တယ်ဘယ်သူမှမုံလို့မဟုတ်ဘူးဒါမဲ့ဒီလိုစနန်းနေပြင်ဖေးမှာပဲတရားဥပဒေဆိုတာသိနေတယ်အဲ့လိုရရင်ဒုတိယအဆင့်လူသတ်မှုမြောက်ပါတယ်လို့ဆွဲချက်တင်နိုင်ပါတယ်တတိယအဆင့်ကတော့အဲ့ဒီနှစ်ခုလောက်မပြင်းထန်ဘူးပြင်းမှုကြီးကိုကျူးလွန်ခြင်းဖြစ်တယ်ဒါမဲ့အဲ့လိုတင်ကူးကြံစီတာတွေအဲ့ဒီမလိုမုန်းပြင်းမှုတွေမပါဘဲနဲ့ဖြစ်တဲ့လူသတ်မှုပေါ်တဲ့သုံးခုလို့ခွဲထားပါတယ်အဲ့ဒီထဲမှာအခုကအရင်တတိယအဆင့်နဲ့ဆွဲထားတာကနေပြီးတော့အခုသူဒုတိယအဆင့်ဒါကိုလုပ်လိုက်ရင်ဖေးမယ်ဆိုတာသူသိနိုင်ရတာနဲ့လုပ်တယ်အဲ့ဒီအဆင့်နဲ့တရားဆွေးဆူမှုအဆင်ပြေလိုက်တာဖြစ်ပါတယ်မင်
းနောက်တစ်ချက်ကအဲ့ဒီ George Floyd ကိုဖမ်းတဲ့အချိန်မှာအလုံးပေါင်းရဲရရှိ၄ယောက်ပေါ့နော်အဲ့တော့ကျန်တဲ့၃ယောက်ကိုလည်းအခုဆိုရင်သူတို့ဆွဲချက်အစ်စ်တွေထပ်ပြီးတော့တင်လိုက်တယ်ပေါ့နော်ဆိုတော့အဲ့ဒီပေါ်မှာရောအငယ်ရှင်းပြပေးပါအောင်ရှင
်အဲ့ဒီ၃ယောက်မှာတယောက်ကတော့အခုလောလောဆယ်ပြီးဆုံးသွားတဲ့သတင်းစာရှင်းလင်းပွဲမှာပြည်နယ်ဒုတိယရဲမင်းကြီးကပြောသွားတယ်တယောက်တော့ဖမ်းပြီးပြီကျန်တဲ့၂ယောက်ကိုလည်းပဲဒီညနေဖမ်းဖို့လုပ်နေပြီဆိုပြီးတော့ပြောပါတယ်အဲ့ဒီ၃ယောက်ကိုတင်တဲ့ဆွဲချက်ကတော့ဒုတိယအဆင့်လူသမှုကျူးလွန်တဲ့ကိစ္စမှာအပိကူညီမှုအရမ်းနဲ့သူတို့ဆွဲဖို့ဖြစ်ပါတယ်ဆိုတော့သူတို့ကလည်းဘယ်လိုပုံစံမျိုးလာမယ်ဆိုတော့ဆောသောပြောသူတရားဥပဒေမှာဆက်သွားရမယ့်ကိစ္စဖြစ်ပါတယ်ဆိုတော့အခုလုံး၄ယောက်လုံးဟာဒါတရားဆွဲဆိုခံရမယ့်သဘောအစင်းမြင့်နဲ့အမှုရင်ဆိုင်ရမယ့်သဘောဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီလိုဆွဲချက်အစ်စ်တွေပေါ်မှာကောတည်ဆုံးသွားတဲ့ George Floyd ရဲ့မိသားစုတွေဘက်ကသူတို့ဘယ်လိုဟိုမြင်မလဲရှင
့်အေးဒီကူနိုင်ပြည်နယ်ရှင်းနေကြုတ်ကထွက်ပြီးမပြောခင်မှာပြည်နယ်ဂါဗနာကဒီသတင်းကိုလို့ဆွဲချက်ကိုမြင့်မယ်ဆိုတော့သူကတူပြီးတော့ပြောထားပြီးဖြစ်ပါတယ်အဲ့တော့အဲ့ဒီသတင်းကိုခြေခံပြီးတော့ တို့ George Floyd တို့ရဲ့မိသားစုရှင်းနေကသတင်းထောက်တွေကိုပြောဆိုတာကြားလိုက်ရပါတယ်သူတို့လူကျင်တာကပထမဆင်းလူသတ်မှုအထိလူကျင်တယ်သို့တော်လည်းပဲပြည်နယ်ရှင်းနေချုပ်ကလူခွေးနဲ့ပတ်သက်ပြီးတော့လည်းသူကလုံအောင်အပြေအဝတက်တက်ကြောကြောဆောင်ရွက်တဲ့ပုံစံတယောက်ဖြစ်တဲ့အတွက်ကြောင့်သူဟာဒီကိစ္စကိုဆက်လက်ပြီးတော့စဉ်းစားအောင်မယ်လို့သူကပြောတယ်ဆိုပြီးတော့အဲ့ဒီမိသားစုရှင်းနေကပြောဆိုတာတွေ့ရပါတယ်ဒါပေမဲ့လောလောဆယ်မှာကတော့ဒါပထမအဆင့်ဖြစ်တယ်ပေါ့သူတို့မျှော်မှန်းချက်ရောက်တယ်ဆိုတဲ့အတွက်ကြောင့်သူတို့ဘက်ကတော့တော်တော်လေးကျေနပ်မဲ့ပုံစံရဲ့အဲ့ဒီရှင်းနေပြောတဲ့စကားကိုကြည်ကျင်းအဖြစ်သူတို့ဟာလောလောဆယ်မှာတော့တော်တော်အားရကျေနပ်သွားမဲ့သဘောရှိတယ်လို့ထင်ရပါတယ်
ဆိုတော့အငယ်လွှမ်းခြုံပြီးတော့ကြီးလိုက်မယ်ဆိုလို့ရှိရင်အခုလိုပေါ့နော်ဒီမနီဆိုတာပြည်နယ်ရှင်းနေချုပ်ဒီပြည်နယ်အစိုးရဘက်ကနေပြီးတော့သူတို့အခု George Floyd တိစုံခဲ့မှုနဲ့ပတ်သက်ပြီးသူတို့အလို့အခုတရားရင်ဆိုင်ဖို့ကိစ္စတွေပေါ့နော်ဒီတရားစွဲဆိုတဲ့ကိစ္စတွေလှုပ်ဆောင်ချက်တွေအပေါ်မှာအဲ့ဓာတွေကဘလောက်ထိဒီငြိမ်သက်သွားနိုင်ဖို့ရှိမလဲရှင
်အရှင်ရော့သွားမယ်လို့ပြောနိုင်မယ်ထင်ပါတယ်ဘာကြောင့်လဲဆိုတော့လူတွေကဒီဟာကိုစောင့်ကြည့်နေကြတာအစားလုပ်ထားတော့သူတို့မကျေနပ်ဘူးအခုတဆင့်တွန်းမြင့်ပြီးတော့အရေးယူဖို့လိုလိုက်တယ်ဆိုတော့တောင်းဆိုနေတဲ့လူတွေရဲ့စိတ်ထဲမှာတော့နည်းပါးပါးကျေနပ်မှုရရှိတော်လိမ့်မယ်ဖြစ်ပါတယ်ဒါပေမဲ့ခုနကမင်းနီဆိုတာပြည်နယ်ရှင်းနေရုပ်ပြောတဲ့စကားမှလည်းသူပါပါတယ်ဒီဟာဟာငါတို့ကဒါသစ်ပင်တပင်ကိုလှုပ်လိုက်တာပဲဖြစ်သေးတယ်အစီအရတော့ကြွေကြလာမှာပဲဒါပေမဲ့လည်း institution တိဆောက်ရမယ်ဒါမျိုးမဖြစ်အောင်နောက်ခါမှဒီလိုမျိုးမဖြစ်အောင် institution တည်ဆောက်ဖို့အထိငါတို့ကဆက်ပြီးလုပ်ကြမှာဖြစ်တယ်ဆိုပြီးတော့သူကပြောဆိုတာတွေ့ရပါတယ်ဆိုတော့ဆန္ဒပြတောင်းဆိုနေတဲ့လူတွေကလည်းအဲ့လိုလူချင်းပဲတူပါတယ်ဒီလိုခွဲခြားဆက်ဆံမှုပြုမှုတွေကိုသူတို့မလိုချင်ဘူးတန်းတူညီမျှမှု equality justice ကိုအမှတ်ခံနိုင်တဲ့လူဖွဲ့စည်းဖြစ်အောင် institution တွေအခိုင်အမာတည်ဆောက်မှာအောင်ဒီသူကတော့တောင်းဆိုကြလိမ့်မယ်ထင်ပါတယ်ပြင်းပြထန်တဲ့စယုံပြီးတော့မဟုတ်တော့မှပေါ့လေတနည်းနည်းနဲ့တော့သူတို့ဆက်ပြီးတော့ကြိုးပမ်းကြမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအငယ်ကျေးဇူးအများကြီးတင်ပါတယ်ကျမတို့အခုနောက်ပိုင်းမှာလည်းဒီအငယ်အခုအနီးကစောင့်ကြည့်နေတဲ့အခြေအနေတွေကိုဆက်ပြီးတော့လည်းမေးမြန်းသွားမှာဖြစ်ပါတယ်ရှင
်ကျမများသစင်အောင်ပါရှင် American ပြည်ထောင်စုမှာရဲတပ်ဖွဲ့ကဖမ်းဆီးခြင်းလူမဲမျိုးသား George Floyd တိစုံခဲ့ရတဲ့နောက်ဆက်တွဲဆန္ဒပြပွဲတွေနဲ့အတူလူရဲဖြစ်စီမှုတွေပါဝင်လာတာကိုသတင်းတွေမှာတွေ့မြင်ကြရပါတယ်ဒါပေမဲ့ဆန္ဒပြသူအတော်များများဟာငြင်းငြင်းစွာပဲဆန္ဒပြလူတာဖြစ်ပြီးလူရမှုတွေထဲမှာမပါဝင်ကြတဲ့အကြောင်း VOE သတင်းတောက် Assessment Uni သတင်းပေးပို့ထားပါတယ်ရှင်။ပြီးခဲ့တဲ့မေလ25ရက်နေ့တုန်းကမင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့မှာ African American အမျိုးသား George Floyd ဆိုသူကိုရဲကဖမ်းဆီးချုံနောင်တဲ့အချိန်မှာလက်ပင်းကိုဒူးနဲ့10မိနစ်ကြာကြာအောင်ထောက်ထားခဲ့တဲ့အတွေ့အသက်ရှူချက်ပြီးတည်ဆုံခဲ့ရတဲ့အပေါ်ကန့်ကွက်ဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်လာတာပါ။စေစုနှစ်များစွာကြုံတွေ့နေခဲ့ကြရတဲ့လူမျိုးရေးခွဲခြားမှုနဲ့ရဲတပ်ဖွဲ့ရဲ့ရဲရဲစဲစဲနှိမ်နင်းမှုတွေကိုမခံရပ်နိုင်ကံကွယ်ဆန္ဒပြနေသူတွေကြားအကြမ်းဖက်လူရဲဖြစ်စီမှုတွေပါဝင်လာပါတယ်ဒီလိုလူရဲဖြစ်စီမှုတွေကြောင့်သူတို့တောင်းဆိုနေတဲ့တရားမျှတမှုပျောက်ဆုံးသွားမှာကိုကံကွယ်ဆန္ဒပြနေကြတဲ့သူတွေကစိုးရိမ်နေကြပါတယ်ဆန္ဒပြပွဲမှာပါဝင်သူတူဖြစ်တဲ့ Dadri O'Brien ကတော့
George Floyd was killed like an animal.
George Floyd ကတရီဆန်တကောင်လို့တိဆုံးခဲ့ရတာပါ။ဒါမျိုးကိုကျမတို့အတော်စိတ်ကုန်နေပါပြီ။ဒါကထုံးစံလို့လည်းဖြစ်နေပါတယ်။ဒီလိုဖြစ်ရတွေဖြစ်နေတာလည်းကြားပါပြီ။ဒါမျိုးတွေကိုမခံနိုင်တော့ဘူးဆိုတာကိုပြသဖို့အတွက်ကျမတို့ဒီနေရာမှာရောက်နေရပါလို့ပြောပါတယ်။ဆန္ဒပြသူတွေကငြင်းငြင်းချမ်းချမ်းဆန္ဒပြကြတာဖြစ်ပြီးမယ်။အကြမ်းဖက်လူရဲ့သူတွေကြောင့်ပို့ပြီးတော့အုံကြွမှုအသွင်ဆောင်လာပါတယ်။အထူးသဖြင့်ညနေပိုင်းနေဝင်ချိန်လောက်မှလူရဲ့ဖြစ်စီမှုတွေကိုလှုပ်လှမ်းကြတာပါအမှန်တကယ်ငြင်းငြင်းစွာဆန္ဒပြတောင်းဆိုသူတွေကတော့မတူကွဲပြားမှုတွေကြားတစည်းတစ်လုံးနဲ့ရှိကြသလိုလူမျိုးရေးခွဲခြားဖိနှိပ်မှုတွေကိုလက်မခံဆန့်ကျင်လိုကြပါတယ်ဆန္ဒပြပွဲတွေမှာပါဝင်နေသူတူဖြစ်တဲ့မာရီယာကတော့
Black people in this country have never had equal protection.
ဒီနိုင်ငံမှာလူမဲတွေဟာဥပဒေအောက်တရားမျှတတဲ့ကာကွယ်မှုကိုတစ်ခါမှမရခဲ့ပါဘူး။ကလေးတွေအပြင်ထွက်ရင်တောင်စိတ်ပူနေရပါတယ်။အထူးသဖြင့်လူမဲတွေဖြစ်နေတဲ့အတွက်ကိုစိတ်ပူနေရပါတယ်။ဒါကမှားနေပါတယ်မတရားပါဘူးလို့ပြောပါတယ်
။ It is wrong, it is unjust.
ဖန်စီခံနေရတဲ့ဆန္ဒပြသူတွေကိုအခမဲ့ရှေ့နေလိုက်ပေးနေတဲ့ Texas ပြည်နယ်ကရှင်နေတဲ့ဦးဖြစ်တဲ့ Matt Manning ကတော့သူကျွမ်းကျင်တဲ့ပညာနဲ့ဒီလှုပ်ရှားမှုမှာဘယ်လိုထောက်ခံအားပေးနေသလဲဆိုတာကို
The civil rights movement people did for the movement what they had the best
လူခွင့်ရေးလှုပ်ရှားမှုတွေမှာတချို့ကဒီလိုလှုပ်ရှားမှုတွေဖြစ်ပေါ်လာအောင်လှုပ်ဆောင်ကြပါတယ်တချို့ကဟောပြောတာတွေကိုလုပ်ပါတယ်အမျိုးမျိုးအထောက်အကူပေးနေတဲ့သူတွေလည်းရှိပါတယ်ကျွန်တော်ကတော့ရှင်နေတယောက်အနေနဲ့တနေ့ကျရင်လူတွေအတွက်ကျွန်တော်လုပ်နိုင်သမျှအားလုံးလုပ်ပေးခဲ့တယ်ဆိုတာကိုကျွန်တော်သားတွေကိုပြချင်ပါတယ်လို့ပြောပါတယ်ငင်းငင်းစွာဆန္ဒပြကြဖို့ဆော့အုပ်သူတွေအတွက်ကတော့အခက်အခဲကြုံတွေ့နေရပါတယ်။
American သမိုင်းမှာစေစုနှစ်များစွာတည်ရှိနေတဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုလူတွေစိတ်ကုန်နေကြတာကြောင့်အကြမ်းဖက်လှုပ်ရှားမှုဖြစ်လာရတာလို့လည်းအများကယုံကြည်နေကြပါတယ်။ဒီပေါ်မှာရှေ့နေ Matt Manning က
The issues we see are systemic. These are compounded issues. Educational
တော်များများကပုံသွင်းထားတာကြောင့်ဖြစ်ပေါ်နေရပါ။ပညာရေးစနစ်အင်အားစီမံကိန်းတရားရေးစနစ်လူမဲတွေအသားအရွယ်ရှိသူတွေနဲ့တခြားလူတွေကြားမတူကွဲပြားမှုဒါရီအားလုံးတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ကြီးထွားလာတဲ့ပြဿနာတွေဖြစ်ပါတယ်လို့ပြောပါတယ်။စနစ်တကျပုံသွင်းထားလို့ဖြစ်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းဖို့ကအချိန်ယူရမှာပါ။သမ္မတထရန့်ဖျားเจ้าကိုတွားပြီးတော့ဓာတ်ပုံအရိုက်ခံရဖို့အရေးငင်းငယ်စွာဆန္ဒပြနေတဲ့သူတွေကိုရဲတွေကအကြမ်းနည်းနဲ့လူစုခွဲရဟာလူတွေတောင်းဆိုနေတဲ့တရားမျှတမှုတွေနာကျင်မှုတွေကိုကုစားပေးဖို့ဘာအထောက်ကူမှမဖြစ်ဘူးလို့လေဝေဖန်ပြောဆိုနေကြပါတယ်ရှင်
။ American နိုင်ငံရဲ့လူဖြူရာရှိတယောက်ကလူမဲအမျိုးသားတယောက်ရဲ့လေဘင်းကိုဒူးနဲ့ဖိပြီးပြင်းပြထန်ထန်ချုပ်ကိုင်ဖမ်းဆီးခဲ့ပြီးတဲ့နောက်မှာလူမဲအမျိုးသားဆေးဦးမှာတည်ဆုံသွားခဲ့ပါတယ်။ဒီဖြစ်ဖြစ်ကြောင်း American ရဲတပ်ဖွဲ့ဝင်တွေကလူမဲတွေပေါ်အင်အားလုံးကျုံတုံးနေသလားဆိုရဲမိကုန်းတွေလည်းထပ်မံထွက်ပေါ်လာခဲ့ပြန်ပါတယ်။ဒီအဖြစ်ပြက်ကိုရိုက်ထားတဲ့ဗီဒီယိုသာအခုလိုလူမှုမီဒီယာတွေမှာပြတ်မသွားဘူးဆိုရင်ရောလူတွေဒီလိုအာရုံစိုက်စရာဖြစ်လာပါမလား။ဒါမျိုးကတခါတည်းဖြစ်ခဲ့တာမဟုတ်ဘူးလို့ပြောတဲ့ VOE သတင်းတော် Jesse Simon Oni ရဲ့သတင်းလွှာကိုပြောပြပါမယ်။လူမျိုးနဲ့လူမဲမျိုးသားတွေကြာအခုလိုဖြစ်ပွားခဲ့တာကိုရိုက်ခူးထားတဲ့ဗီဒီယိုတွေလူမှုမီဒီယာတွေမှာတွေ့ရရတော့တနိုင်ငံလုံးအတိုင်းအတာနဲ့တရားမျှတမှုကိုတောင်းဆိုလာခဲ့ကြပါတယ်။ Glory ကလည်းဖြစ်ခဲ့တဲ့ဖြစ်ရတဲ့ကုသလုံးမှာလူမဲတအူးတည်ဆုံးခဲ့တာပါ။လူမျိုးရေးခွဲခြားစိတ်တွေရှိနေတာကိုဒီလိုပုံတွေတွေးမှလူတွေလက်ခံကြမှာလားလို့လည်း Homoka Andre Gillespie ကBagel told like party
Do black people need to get harassed doing mundane things in order
လူမျိုးရေးခွဲခြားစိတ်ရှိတာတကယ်ပါလို့လူတွေပြောတာကိုအရင်ဘလောက်ထိလူမဲတွေအနိုင်ကျင့်ခံရဖို့ရှိနေသလဲရဲတွေက African American လူမဲတွေအပေါ်အကြမ်းဖက်နေတာကိုတတ်သိပြဖို့ဒီလိုပုံတွေအမြဲပဲလိုအပ်နေမှာလားလို့ Bagel told like party ပကြတဲ့ကိစ္စဖြစ်တဲ့အဖြစ်တွေတဲ့လူမျိုးရေးနဲ့လူမဲအမျိုးသားတို့ကတော့ကစားဖြစ်တာတခုနဲ့လမ်းပေါ်ပြေးပြီးလေ့ကျင့်ခန်းလုပ်နေတဲ့လူမဲအမျိုးသားကိုလူပြူသားအဖကတနက်နေ့ပြသက်တာတခုလဲပါပါတယ်ရဲတဲ့ဖြစ်ခဲ့တာကမီနီဆိုတာပြည်နယ်မှာပါလူမဲအမျိုးသားကတောင်းပန်နေတဲ့ကြားကလူပြူရဲရာရှိက9မိနစ်ကြော်ကြာသူ့လည်းဘေးကိုဒူးနဲ့ဖိထောက်ပြီးဖမ်းချုပ်ထားခဲ့တာပါအတိတ်ဝီအောင်လားအသက်ရှူချက်တဲ့ဆိုပြီးတောင်းပန်နေတာပါဘေးကကြည့်တဲ့သူကလည်းနှာခေါင်းမှာသွေးတွေထွက်နေပြီလို့လမ်းပြောပါတယ်တိတ်မကြခင်မှာပဲအသက်46နှစ်အရွယ်ရှိတဲ့ George Floyd တယောက်ကွယ်လွန်သွားခဲ့ရတာပါ George Floyd နဲ့ခင်မင်းနဲ့ Tiffany Goldfield ကဗီဒီယိုရိုက်ထားတဲ့သူကိုကျေးဇူးတင်နေမိပါတယ
် Get completely swept under the rug and they swear he was
သူရင်းချမ်းတမ်းပြီးစိတ်ယူပေါက်နေတဲ့ဒီလူမဲကိုတုံ့ပြန်ရလို့ဒီလိုဖြစ်ရတာလို့သူကချိန်ပြီးပြောကြမှာဒီလိုပဲဖုံးပယ်ထားမှာကျမနဲ့ Floyd တိတာကြားလာပါပြီဒါမျိုးသူမလုပ်တတ်ပါဘူးလို့ပြောပါတယ် February လာတော့ကအမှုမှာတော့လူဖြူသားဖာနှစ်ယောက်မလုပ်ခဲ့တဲ့လေဆိုတာကိုဖုန်းကင်မရာနဲ့မတန်းတင်ထားနိုင်ခဲ့ပါတယ်။အလေးတုတ်တဲ့သခိုးဆိုပြီးလက်ချင်ကန်လုံရင်ပြေးနေတဲ့လူမဲမျိုးသားအာမတ်အော်ဘရီနောက်ကိုတားဖာနေရောက်ကားနဲ့လိုက်ခဲ့ကြတာပါ။နောက်တော့အာမတ်အော်ဘရီတယောက်တနက်ပြစ်ခံရပြီးပြေးသွားခဲ့ပါတယ်။တားဖာနေရောက်လည်းအခုလူသားမှုနဲ့တရားစွဲခံထားရပါပြီ။နောက်ဆုံးတစ်ခုကတော့နယူးယောက်မြို့ဘဟုပန်းချန်တဲ့ကဗီဒီယိုပါ။အရင်တစ်ခုလိုအကြမ်းဖက်တာမျိုးတော့မဟုတ်ပါဘူး။လူပြူမျိုးသမီးကလူမဲတယောက်အကြောင်းရဲကိုတိုက်နေတဲ့ဗီဒီယိုပါသူပန်းချန်တဲ့ခွေးကြောင်းနာခွေးကိုလက်ပတ်ပတ်မထားလို့စီးကတ်နဲ့မြည်ဘူးလို့လူမဲအမျိုးသားကပြောမိလိုက်လို့ပါဒီတော့လူပြူမျိုးသမီးက
There is an African American man I'm in such a hurry He is recording
ဒီမှာလူမဲတယောက်ဒုက္ခပြေးနေပါတယ်ရဲတွေချက်ချင်းလွတ်ပေးပါလို့ပြောနေတာပါဒီဖြစ်ပျက်တရားလုံးကလူမျိုးခွဲခြားမှုနဲ့ပတ်သက်ပြီးဆွေးနွေးစရာတွေဖြစ်လာခဲ့တယ်လို့ကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်လာခဲ့ပါတယ်။ရှီတီတယောက်ကတော့
There has been a long standing history of black you know
လူမဲတွေလူမဲကိုတတ်တဲ့လူမျိုးရာရှိတွေကြားအတော်ရှည်လျားတဲ့သမိုင်းကြောင်းကရှိနေတယ
်။ဒီ
တစ်ခါကတော့ဗီဒီယိုနဲ့ဆိုတော့လူမျိုးကိုအတော်ထိတ်လန့်တုံ့လုံသွားစေခဲ့ပါတယ်။လူပြူရဲကြောင့်တည်သွားရတဲ့ flight ကိစ္စမှာတော့ internet နဲ့ပြန့်နှံ့သွားပြီးကြတဲ့ကနိုင်ငံရေးသမားတွေ celebrities တွေနဲ့တရားဥပဒေစိုးမိုးရေးအရာရှိတွေနဲ့အလွာပေါင်းစုံကရှုတ်ချကြပါတယ်။ American နိုင်ငံရဲ့လူမျိုးရေးခွဲခြားမှုရှိမရှိဆွေးနွေးရေးကုန်နေတာနဲ့အဲ့ဒီ video လူမှုမီဒီယာတွေမှာပြန့်နှံ့နေတော့မှာပဲအမှုရဲပါတဲ့ရဲအရာရှိလေးယောက်စလုံးကိုရဲတပ်ဖွဲ့ကထုတ်ပယ်ခဲ့ပါတယ်။တယောက်ကတော့တရားစွဲဆိုခံရပြီဖြစ်ပါတယ်ခင်ဗျ။ကျွန်တော်ရဲမထုံပါ
ကိုဗစ် -19 ကြောင့်သေဆုံးရသူ 5,000 လောက်ရှိပြီးဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဒဏ်အဆိုးဆုံးခံရတဲ့နိုင်ငံတစ်ခုဖြစ်တဲ့ဗြိတိန်မှာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတားဆီးရေးအတွက်ချက်မှတ်ထားတဲ့ကန့်သတ်မှုတချို့ကိုဒီသတင်းပတ်မှာစပြီးဖြေလျှော့ပေးလာပြီးနောက်မှာတော့ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနောက်တစ်ကြော့ပြန့်ဖြစ်လာမယ့်အရေးသိပံပညာရှင်တချို့ကသတိပေးနေတဲ့အကြောင်းပြောပြပါမယ်လန်ဒန်ကနေ Henry Richwell သတင်းပေးပို့ထားပါတယ်ကျမသင်ကြီးထိုက်ပါထူးထူးခြားခြားပုံနွေးတဲ့ရာသီဥတုမှာဗြိတိန်တွေနေပူစာလှုံချလေရှိတာမို့အခုကန့်သက်တမ်းမြစ်ချက်ဖြစ်လျှော့လိုက်တာကိုကြေညာနေကြပါတယ်နောက်လူ6ဦးအထိအပြင်မှာတွေ့ကွင်လည်းပြုထားတာပါကျန်းမာရေးဝန်ကြီး Matt Hancock ကအခုလို့ပြောပါတယ်
We're getting this virus under controlAnd this is why we
virus ကိုထိန်းချုပ်လာနိုင်ပြီးမို့တမ်းမြေကတ်သက်ချက်တချို့ကိုဖြည်းဖြည်းချင်းသတိထားဆောင်ရွက်နိုင်တာပါလို့ပြောသွားတာပါဒီအပေါ်မှာသဘောတူတဲ့ပညာရှင်တွေရှိပါတယ်အတော်အလားတမ်းမြေချက်ကိုအဆုံးသတ်ဖို့အချိန်ဆလွန်သေးတယ်လို့အစိုးရအကြံပေးအတော်များများကသတိပေးနေပါတယ်ဗြိတိန်အစိုးရရဲ့ Scientific Advisory Group for Emergency ကဂျွန်အက်ဒမွန်စ်ကအခုလို့ပြောပါတယ်
We still have a lot of cases.
ဒီနိုင်ငံမှာကူးစက်ခံရသူတွေအများကြီးရှိနေဆဲဖြစ်ပြီးအင်္ဂလန်တစ်ခုထဲမှာတင်တရက်ကိုကူးစက်ခံရသူလူနာသစ် 8,000 လောက်ရှိနေပါတယ်လို့ပြောသွားပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပြဿနာကြီးကိုဖြေရှင်းနိုင်မယ့်နည်းလမ်းကတော့ခြေရခံပေါ်ထုတ်တဲ့စနစ်သစ်ဖြစ်တယ်လို့ဗြိတိန်အစိုးရကပြောပါတယ်။ကူးစက်မှုတွေကိုမြန်မြန်ကုသနောက်သူတို့နဲ့ထိတွေ့သူတွေကိုခြေရခံပေါ်ထုတ်ပြီးတီးကြခွဲထားတဲ့စနစ်ဖြစ်ပါတယ်ဒီစနစ်ကိုအကောင့်ထဲပို့ဖို့လူပေါင်းတောင်းနေချီစူးစောင်းထားပြီးလဲဖြစ်ပါတယ်ဂျွန်အက်ဒမွန်စ်ကဆက်ပြီးပြောပြတာကတော့
We can't be sure that that's working effectively.
ဒီစနစ်ကထိထိရောက်ရောက်အလုပ်ဖြစ်လာမသေးကြသေးတယ်လို့ဒီလိုလဲမဆောင်ရွက်နိုင်သေးခင်မှာအခုလိုကန့်သတ်ချက်တွေကိုဖြည့်လျှော့လိုက်တာမို့အန်တီရှိတယ်လို့ရှုမြင်တဲ့အကြောင်းပြောပါတယ်။ဒီသတင်းပတ်ထဲမှာပြန်ဖွင့်တဲ့လန်ဒန်ကဈေးကိုတွားခဲ့တဲ့ဗန်ဒါယေးဝန်ကြီးရီရှိဆွန်နက်ကတော့ဒီစိုးရိမ်ချက်တွေကိုလက်မခံပါဘူး။
We do it in a safe and responsible way.
ဘေးကင်းလုံခြုံမှုရှိရှိတာဝန်ယူမှုရှိရှိနဲ့ဆောင်ရွက်တာပါ။ဒါကြောင့်ဈေးရုံတွေနဲ့ကားပြခန်းတွေကိုစပြီးတော့ဖွင့်တာပါ။နောက်သတင်းနှစ်ပတ်လောက်ဆိုရင်ဈေးဆိုင်တွေဖွင့်ပါမယ်။ခမန်းကျေဇူလိုင်လအစောပိုင်းလောက်မှာတော့စားတောက်ဆိုင်တွေအရက်ဆိုင်တွေပြန်ဖွင့်နိုင်ပါမယ်လို့ပြောထားပါတယ်။ပင်လယ်ကမ်းစပ်စီးပွားရေးလုပ်ငန်းရှင်တွေအတွက်ကတော့အကျက်ရိုက်နေတဲ့အခြေအနေပါလို့ Market Cliff Cafe Saint Bashe at Waranga ပြောပါတယ
် So you convinced there'll be a second wave
ဒီပုံစံနဲ့ဆိုရင် virus ကူးစက်မှုနောက်တစ်ကြော့ပြန့်ဖြစ်နိုင်တယ်ဆိုတာကိုအတော်အသင့်လက်ခံပေးမယ်တချို့စီးပွားရေးလုပ်ငန်းတွေအတွက်တော့ပြန်ဖွင့်ခြင်းရင်ဖွင့်မဟုတ်ရင်လည်းဒီဝါလီခံရမယ့်အခြေအနေဖြစ်နေပြီလို့ပြောထားပါတယ်ပုံမှန်အခြေအနေပြန်ဖြစ်လာဖို့ဗြိတိန်မှာတဖြည်းဖြည်းချင်းစပြီးဆောင်ရွက်နေပါပြီနောက်တစ်ကြော့ virus ကူးစက်ပြန့်နှံ့မှုအပေါ်အကြီးအကျယ်စိုးရိမ်နေကြဆဲဖြစ်ပေမဲ့အစိုးရဘက်ကတော့ထိန်းချုပ်ထားနိုင်ပြီလို့ပြောဆိုနေပါတယ်ရှင်
။ကျမခွာညိုပါရှင်။ COVID-19 ကပ်ရောဂါတာစီကာကွယ်ရေးအိမ်တွေမှာပဲနေကြရတဲ့အချိန်ညရသည်ကြောင်းပိတ်ရက်ရှိလဲဖြစ်နေတဲ့အချိန်မှာမိဘတွေအနေနဲ့သားသမီးတွေကိုစိတ်ဝင်တစားနဲ့ဘလို့ထိန်းချောင်းတင်ကြားပေးနိုင်တယ်လဲဆိုတဲ့အကြောင်း AFP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးပြောပြပေးမှာပါရှင်။ရန်ကုန်မြို့ကအသက်၈နှစ်သာရှိသေးတဲ့ကျောင်းသူမိုးမြင့်မေသူဟာမိခင်ဖြစ်တဲ့ဒေါ်ဟန်နီချိုရဲ့အကူအညီနဲ့မိဖို့ကြောင့်နဲ့မှချက်ပြုတ်နေပါတယ်။သူအခုလိုချက်ပြုတ်နေတာကိုဒေါ်ဟန်နီချိုကအေဒီလာကုန်ပိုင်းမှာစပြီးလူမှုကွန်ရက်မှာ Little Chef ဆိုပြီးတင်လိုက်တဲ့ဆိုရင်ပဲကြီးရှုသူတွေနှစ်ချိုက်အားပေးသူတွေများလာခဲ့ပါတယ်။အခုဆိုရင်မခုဟင်းကျော်ကနေဖအဆက်ကျော်အထိသူချက်တဲ့ဟင်းတွေကိုအမှားလက်ခံပြီးတော့ရောင်းချပေးနေပါပြီ။
သမီးနာမည်မိုးမြင့်မေတူလက်တော့ရှက်ပါရှင်းနေပါသမီးရှင်းချက်လာကြတဲ့ကိုဗစ်ဖြစ်ပြီးကျောင်းပိတ်တဲ့ချိန်မှာဟင်းစားချက်တာ
ငခုနဲ့ချက်တဲ့မုန်ဟင်းကဟင်းရီချက်ပြုတ်နေတဲ့ဗီဒီယိုကိုကြည့်သူပေါ့အခုဆိုရင်နှစ်သိန်းကျော်သွားပါပြီမိုးမြင့်မေတူချက်နေတဲ့ဟင်း15မျိုးထဲမှာငါးစီပြန်ဟင်းဝက်သမီးချက်နဲ့ဖားအဆက်ကျော်လို့လည်းပါဝင်ပါတယ်ဟင်းတစ်လုံးကိုဗမာငွေ1000ကျပ်နဲ့ရောင်းပြီးမိသားစုကလိုက်ပို့ပေးပါတယ်ချက်ပြုတ်တာနဲ့လိုက်ပို့တာအလုံးကိုတော့လူမှုကွန်ရက်ကိုအကျိုးရှိရှိအသုံးပြုတတ်သူမိခင်ဒေါ်ဟန်နီချိုကအစစစီမံကုတ်ကဲပေးပါတယ်
ဟိုသူကိုယ်တိုင်ချက်တယ်သူကိုယ်တိုင်ไลပို့တယ်အဲ့ဒီလိုမျိုးသူအားရင်ပေါ့သူကိုယ်တိုင်ไลပို့တယ်ပြီးတော့သူကိုယ်တိုင်ပတ်စံယူတယ်ဆိုတော့ပြီးမှသာကျွန်မထိမ့်သိမ့်တဲ့အလုပ်ကိုလုပ်ပြရတာလေအဓိကကတော့ဘာပြောချင်တာလဲဆိုတော့ကလေးတယောက်က confident level တက်လာတာဟိုကျွန်မသမီးလေးရဲ့ post ကိုတော်တော်များများပေါ့နော် share ကြတယ် share တဲ့အထက်မှာကျွန်မမြန်မာနိုင်ငံကလူတွေပဲလားဆိုတော့မဟုတ်ဘူးနိုင်ငံကလေဟိုအဆုံပါတယ်တော်တော်များများကိုသူတို့ဘာသာနဲ့လဲလာရေးထားတာရှိတယ်အာချစ်လိုက်တာပြီးတော့တော်လိုက်တာအဲ့လိုမျိုးလေးပေါ့နော်ဆိုတော့ကျွန်မပီတိဖြစ်တယ
်ခင်ပိုးရသမျှကိုတမိကိုသာစုဆောင်ထားစေကြောင်းပြောပါတယ်အစကတော့ခင်းချက်နေတာတွေကိုမိခင်ဖြစ်သူရဲ့လူမှုကွန်ရက်ကနေတင်ပေးနေတာဖြစ်ပေမဲ့အခုတော့သူကိုယ်ပိုင် Facebook အကောင့်မှာအချိန်နဲ့တပြေးညီတင်ပေးနေပါပြီစတင်တဲ့အချိန်ကစပြီး၄ရက်အတွင်းမှာနှစ်သက်ကြောင်းပြောလာသူ8000ရှိပါပြီမြန်မာနိုင်ငံရဲ့စတင်နှစ်စတဲ့အချိန်ဟာဇွန်လဆန်းဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးထိန်းချုပ်ဖို့အတွက်နောက်ကျပြီးဖွင့်ဖို့စီစဉ်ထားတာကြောင့်ကျောင်းဖွင့်ချိန်မရောမချင်းချက်ပြုတ်သွားဖို့လည်းရည်ရွယ်ထားပါတယ်။သေဆုံးသူ6ယောက်ပါဝင် COVID-19 ရောဂါကူးစက်သူ200ကျော်ရှိနေတဲ့မြန်မာနိုင်ငံမှာတက်နိုင်ရင်အိမ်မှာပဲနေကြဖို့တိုက်တွန်းနေပေမဲ့လည်းစီးပွားရေးချက်ချကြတဲ့ရန်ကုန်မြို့ကတော့ဖြည်းဖြည်းချင်းပုံမှန်ပြန်လည်လည်ပတ်စပြုနေပြီဖြစ်ပါရဲ့ရှင်။ကျွန်မခွာညိုပါ
။ကျပါအောင်
မြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
် COVID-19 ကာယောဂါကြောက်နေချိန်မှာရှမ်းပြည်နယ်တောင်ပိုင်းမှာကင်မရာကသိမ်းဆီးထားတဲ့လေယာဉ်မြေပေါ်မှာဝင်ရောက်ထွန်းရက်တာကြောင့်ဒေသခံတောင်သူတွေအမှုဖွင့်ခံထားရတယ်လို့လေထွန်ဆက်တွေအသိခံထားရတဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါရှမ်းပြည်နယ်တောင်ပိုင်းပိုးကိုပိုင်းအုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့နယ်ကပင်စုံနဲ့နောင်ကျော်ကြီးရွာအုပ်စုကရွာ9ရွာမှာမြေယာအငင်းပွားမှုဖြစ်ပွားနေတာပါ။တမ်ဘော်ကတိမ့်စီထားတဲ့လေယာဉ်မြေပေါ်မှာဒေသခံရွာသားတွေကဝင်ရောက်ထွန်ရက်ဆိုင်ပြိုးဖို့ကြိုးစားခဲ့တာကြောင့်လက်ရှိကြုံတွေ့နေရတဲ့အခြေအနေကိုဒေသခံတောင်သူတို့ဖြစ်တဲ့ဒေါ်ချူချူဝင်းက VOA ကိုအခုလိုပြောပါတဲ့
။အကုန်လုံးထွန်ဆက်က29စီတိမ့်စီထားပါတယ်။လူကတော့90လောက်ရှိမှာပေါ့အဲတောင်သူ90လောက်တရားအစွဲခံရမှာပေါ့နော်တရားလုံးဆွဲထားတယ်ဆိုတော့ဒါပေမဲ့ရဲစခန်းလည်းရောက်သေးတယ်ဒီစစ်သားရဲစခန်းမှာပဲစစ်ဖြစ်သေးတယ်တရားရုံတော့သူတို့မတင်သေးပါဘူ
းတမ်ရော်ကစီဆိုင်မြို့နယ်အတွင်းကလေယာဉ်မြေတွေကို1992ခုနှစ်ကစတင်သိမ်းယူခဲ့တာပါသိမ်းယူပြီးတဲ့နောက်ဒေသခံတောင်သူတွေကိုဆက်လက်စိုက်ပျိုးခွင့်ပေးခဲ့ရာက2019ခုနှစ်မှာစိုက်ပျိုးခွင့်မပေးတော့ဘဲဝင်ရောက်စိုက်ပျိုးသူတွေကိုအမှုဖွင့်ခဲ့တာဖြစ်ပါတယ်။မနေ့ကလည်းတောင်သူအမျိုးသမီးတွေထွန်းထွန်းတိုက်ပွဲလုပ်ခဲ့တာကြောင့်ဒေသခံအာဏာပိုင်တွေကလာရောက်တားဆီးတာတွေရှိခဲ့ပါတယ်။လောလောဆယ်မှာသိမ်းဆီးခံထားရတဲ့မြေယာဧကပေါင်း2000နီးပါးရှိတယ်လို့လေယာမြေပြန်လည်ရရှိရေးအတွက်ဆောင်ရွက်နေတဲ့စီဆိုင်ဒေသခံခွန်ကျော်နိုင်ကပြောပါတယ်။
အဲဒီကနောက်ဆုံးဟိုတတ်ရင်ကတော့ဟောပေါ့ခမရ၄နှစ်၃ရယ်ခမရ၄နှစ်၄ရယ်နောက်အရှိပိုင်းတိုင်းအမတ်တိပြွာအဲဒါတစ်ခုရယ်ပေါ့300ပေါ့လမ်းဘယ်ဖက်ညာဖက်ကိုစုစုပေါင်း1400ဧကပေါ့တကယ်ပြန်စွန့်ပေးတာကဧက200ပဲပေါ့မိနစ်တုန်းကကျန်တာကဟိုပုရတိမစွန့်သေးဘူးပေါ့နော်
ဒေသခံတောင်သူတွေအနေနဲ့ဒီလေယာမြေတွေကိုစိုက်ပျိုးခွင့်မရရင်ဘဝရည်တည်ရေးအတွက်အခက်အခဲရှိနိုင်ကြောင်းဒါကြောင့်အစိုးရနဲ့တမ်ရော်ကဥပဒေနဲ့အညီစီစစ်ဆောင်ရွက်ပေးစီလိုကြောင်းခွန်ကျော်နိုင်ကအခုလိုဆက်ပြောပါတဲ့
ဟိုတင်းစီသားတဲ့မြေတွေကအစိုးရရဲ့မူဝါဒလည်းရှိတယ်တရက်မူဝါဒတွေလည်းရှိတယ်ဒါမူဝါဒနဲ့အညီကိုအဲ့မူဝါဒထဲကအတိုင်းကိုစီစစ်ပေးဖြစ်ရှင်တယ်ပြီးရင်တက္ကလိုအပ်တဲ့ဟိုအေရီးယားအတိုင်းလောက်ပဲအယူတင်နေပေါ့မလိုအပ်ပဲနဲ့ဟောနေရအကျဲယူထားတာဆိုရင်ဒါဒီတောင်သူတွေကလည်းဒါနေနာဆုံးဆုံးစေတယ်ဒီဟိုတီတီချာချာလေးအဲ့ဒီမော်ရအတိုင်းလေးကိုတရားမြတ်မှုရှိရှိနဲ့ဒီစစ်ပေးစစ်ရှင်နေပေါ့နော်အပိုင်းကောအစိုးရပိုင်းကောမလိုအပ်တဲ့အတိုင်းသာပမာဏလေးတွေယူပြီးတော့ဟ ိုတဲ့ဟာတွေမူလတောင်သူကိုပြန်ပေးသိချင်တယ်ဗျာ
အိုးရက်ဖက်အဖွဲ့အစည်းတွေနဲ့မိဖက်ရက်ဖက်အဖွဲ့အစည်း200လောက်ကလည်းဒီမိုကရေစီနဲ့ငြိမ်းချမ်းရေးကြိုးပမ်းတည်ဆောက်နေတဲ့ကာလမှာဒီလိုမြေယာသိမ်းဆည်းတာတွေရှိနေတာကြောင့်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်လာစေနိုင်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာမြေယာနဲ့ပတ်သက်တဲ့ပြည်ပခါတွေမြင့်တက်လာနေပြီး2015ခုနှစ်မှာတိုင်ကြားမှုပေါင်း 18,000 ကျော်ရှိခဲ့တဲ့နောက်2016ခုနှစ်မှာအစိုးရကလေယာမြေနဲ့အခြားမြေယာများသိမ်းဆည်းခံရမှုပြန်လည်စီစီရေးကော်မတီကိုဖွဲ့စည်းပြီးဖြေရှင်းဆောင်ရွက်ခဲ့ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဆရာရှာရှာရုဆလနာစင်ရမယ်မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာတော့မြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲအပေါ်ပြည်သူတွေစိတ်ဝင်စားမှုဘာကြောင့်မတွေ့ရသေးတာလဲ။ဒီရွေးကောက်ပွဲကဘာတွေများမျှော်လင့်နိုင်တယ်လဲဆိုတာမြန်မာအရေးသုံးသပ်သူဒေါက်တာတင်းစရိနဲ့ကျွန်တော်ကြော်စံသားဆွေးနွေးသုံးသပ်ထားပါတယ်။တော်တော်ပြည်ခင်ဗျာဒီဘက်မှာကျွန်တော်ဆင်းနေကြတာကမြန်မာနိုင်ငံမှာမတကြင်ကျင်းပါရမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ရွေးကောက်ပွဲဆိုတာဒီမိုကရေစီရဲ့အရေးကြီးတဲ့ဖြစ်ရပ်တစ်ခုဖြစ်သလိုပြည်သူတွေကသူတို့ဘာတွေလိုချင်တယ်နိုင်ငံရေးဆန္ဒဘာရှိတယ်ဆိုတာပေါ်ထုတ်တဲ့ပွဲလည်းဖြစ်ပါတယ်ဒါကြောင့်အတော်လေးတက်တက်ကြွကြွရှိကြပါတယ်ပြည်သူတွေနိုင်ငံရေးအချင်းနှိုးကြတက်တွနေရမယ့်အချိန်ဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံမှာနောက်လာမယ့်9လမှာရွေးကောက်ပွဲကျင်းပဖြစ်မယ်ဆိုရင်ဒါမဲ့မြန်မာနိုင်ငံမှာအခုခါမှာနိုင်ငံရေးအချင်းတက်ကြွလှူရှာတဲ့ဟာဘာမှမတွေ့ရဘူးဆိုတော့ကျွန်တော်စဉ်းစားမိပါတယ်။ပထမတော့ COVID-19 ရောက်ညာလာပြည်မဟုတ်ဒီရွေးကောက်ပွဲဟာအရင်နှစ်ရွေးကောက်ပွဲနဲ့မတူတော့ဘဲနဲ့သိသိဝင်စားကြရစိတ်လှုပ်ရှားကြရမကောင်းတဲ့ရွေးကောက်ပွဲဖြစ်လို့များလားဆိုတာဆရာပြောဥပဒေတော်ကလည်းအကျဉ်းဆုံးသတ်ပါ
။ဟုတ်ကဲ့ခင်ဗျ။အဲကျွန်တော်လည်းပထမတစ်ချက်ကတည်းကဒီကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတို့တော့ထင်တာပေါ့။သို့တော်လည်းပဲဒီနေ့ဒီလင်းနေတဲ့နိုင်ငံရေးအကြောင်းတွေကျွန်တော်သုံးသပ်လို့ရတယ်ခင်ဗျ။ပထမတစ်ချက်ကတော့ဦးကျော်သနာပြောသလိုပဲအားလိုက်ရုပ်ကောက်ပွဲမှာလည်းလက်ရှိ NLD ပါတီကနိုင်နေနိုင်မှာတည်ကြတယ်ဆိုတော့ဟိုတည်ကြမှုတစ်ချက်ပေါ့နော်နောက်ဒုတိယတစ်ချက်ကတော့ NLD နိုင်လည်းပဲပြီးခဲ့တဲ့9နှစ်ကိုကြည့်ပြီးတော့တိုင်းပြည်ထူးပြီးတော့ကောင်းလာစရာအလားလားအများကြီးမြုံနေလို့မရဘူးဆိုတော့အချက်ကတစ်ခုပေါ့နော်နောက်တစ်ချက်ကတော့NLD ပါတီပြီးခဲ့တဲ့9လကိုကြည့်လိုက်လို့ရှိရင်အားရတာတွေလည်းရှိတယ်အားမရတာတွေလည်းရှိတယ်အဲ့တော့နောက်9နှစ်လည်းပဲဒီလိုဖြစ်နေမယ်နောက်တစ်ခါ NLD မဟုတ်တဲ့တခြားပါတီတွေပေါ့နော်ကြံခိုင်ရေးပါတီပါဝင်ပါတီအစ်စ်တွေရောဟာကျွန်တော်အမြင်ကတော့ပြည်သူလူထုလည်းဒီလိုမြင်ကောင်းမြင်နိုင်ပါတယ် NLD ကိုကြော်နိုင်မဲ့အလားလားမရှိနိုင်ဘူးလို့တစ်ချက်ရယ်နောက်အရေးကြီးဆုံးတစ်ချက်ကတော့ဖွဲ့စည်းအုပ်ချုပ်ပုံချေကဥပဒေပြင်ဆင်ရေးကိုပြည်သူပြည်သားတွေက NLD ဘလောက်ကြိုးစားမရခဲ့တာရှိတော့အခုအားလျှော့တဲ့သဘောမဟုတ်ဖ ೇನೆ NLD 95ရာခိုင်နှုန်းနိုင်တဲ့ပါတီတစ်ခုခုကတော့ရှိဖို့လိုအပ်တယ်ဆိုတဲ့အနေနဲ့ကတော့ NLD ကိုပဲမဲ့ပေးနိုင်ကြလိမ့်မယ်လို့ထင်တဲ့အတွက်ပြည်သူလူထုဟာတခြားသောမျိုးလင်းမရှိတဲ့အတွက်လက်ရှိအတိုင်းပဲအေးအေးဆေးဆေးသွားမယ်ဆိုတော့ယူဆချက်ဖြစ်နိုင်ပါတယ်နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့လူမျိုးတွေကတိတိတိုင်ပဲဖုတ်ပူမိလိုက်သူကောက်ရိုးမီးဆန်ဆန်ပေါ့လေအဲနင်းလာတော့မှတော့ဟိုးတော့ဟိုတက်တက်ကြောက်ကြောက်လုကြလိမ့်မယ်လူမျိုးတင်ထားပါတယ်ခင်ဗျာဟုတ်ကဲ့
ဖြစ်စီပုံချင်းစီလို့အတွက်25ငန်းကလိုရတယ်အဲနေဒီကိုပဲအပ်ပြီးမယ်လို့ဆရာတက်တယ်ဒါပေမဲ့သူတချို့ကစဉ်းစားကြတယ်အဲနေဒီကပြိမှတ်မှာတော့နိုင်နိုင်တယ်ဒါပေမဲ့တိုင်းတဲ့ဒေသတွေမှာ NLD ဟာဒီရွေးကောက်ပွဲမှာထောက်ခံမှုနည်းသွားမယ်လို့တွေ့နေကြပါတယ
်။အဲ့ဒါလည်းမှတ်ပါတယ်။သို့တော်လည်းပဲကျွန်တော်တို့တမိုင်းကြောင်းပေါ့တော့1990 2012 2015ရွေးကောက်ပွဲတွေကြည့်ရင် NLD ဟာ တိုင်းသားဒေသတွေမှာနိုင်ငံနဲတယ်ခင်ဗျအဲ့တိုင်းသားပါတီတိုင်းသားလူမျိုးစုအမိခံပါတီတွေကပဲနိုင်ကြတာဖြစ်ပါတယ်အဲ့တော့လာမယ့်ရွက်ောက်ပွဲလဲအဲ့ဒီတွေထူးမယ်လို့ဟိုကျွန်တော်မထင်ဘူး NLD ကလည်းပို့ပြီးတော့မျှော်လင့်ထားပုံတော့မရဘူးခင်ဗျဒါကြောင့်ဟိုနောက်ရွက်ောက်ပွဲလဲ NLD ကတိုင်းသားဒေသတွေပါအခုတည်းနည်းနည်းရောကောင်းတော့ရောမယ်ပေါ့နော်ကျွန်တော်ထင်တာကတော့အဲ့တော့တိုင်းသားကိုစားပြုပါတီတွေကနိုင်နေတယ်သို့တော်လည်းပဲဟိုလွတ်တော်အရေးအတွက်တစ်ခုလုံးနဲ့ရှင်တော့အဲ့ဒီကအရေးအတွက်ရတော့ဟိုကျွန်တော်ထင်သိပြီးတော့ဟိုပြီးခဲ့တဲ့2015နဲ့ထူးမယ်ဆိုတော့ကျွန်တော်မထင်ဘူးခင်ဗျဟုတ်ကဲ့
နောက်တစ်ခုက NLD ဟာဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက်ခက်ခဲရှိရဆိုတာအမှန်ပါပဲဆိုတော့အခုရေကောက်ပွဲနဲ့တက်လာပြီးလို့ NLD ထပ်နိုင်ပြီဆိုရင်တော့ဖွဲ့စည်းပုံပြင်ဆင်နိုင်မဲ့လားလားဘယ်လောက်များရှိဖို့တူပြီးရှိလာနိုင်ပါသလဲဖွဲ့စည်းပုံပြင်နိုင်မဲ့လားလားဘယ်လောက်တူပြီးကောင်းလာနိုင်မြချင်းမှာအ
ဲကျွန်တော်ဟိုတန်တေကမတော့မှန်းလို့တော့မရဘူးသို့တော်လည်းပဲ NLD ဟာဖွဲ့စည်းပုံပြင်ဆင်ရေးကိုဟိုဂရိပေးထားတဲ့အတိုင်းသူကြိုးစားခဲ့ပါတယ်အသက်နိုင်ဆုံးကြိုးစားခဲ့တယ်အဲ့တော့ပြည်သူလူထုကလည်းပူပေါင်းပါဝင်နေတခြားသောမဟာမိတ်ပါတီတွေကလည်းပူပေါင်းဆောင်ရွက်ကြလို့အဆင့်တော်တစ်ခုတော့ရောက်လာတာပေါ့နော်လွတ်တော်တွေမှာဒီ community ဖွဲ့ပြီးပုံမှန်တွေနဲ့တချို့ဟိုဒီပြင်တာလေးလောက်တော့ရလာတာပေါ့အဲ့တော့ငါးနှစ်တွင်ကအဲ့လောက်ရရင်နောက်ငါးနှစ်ဒီတိုင်းတော့ energy ကသွားမှာမဟုတ်ဘူးတခြားသောနိဗျူဟာပြောင်းပြီးတော့တိုးပြီးတော့အစ်စ်နိဗျူဟာနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်လာနိုင်တယ်အဲ့ဒီလှုပ်လာနိုင်ခြင်းဟာအဓိကကတော့ကျွန်တော်မြင်တဲ့အတားအဆီးဟာတမတော်ပဲစစ်တပ်အဲ့တော့တက်မရောကိုဘယ်လိုစီရုံးမလဲသို့မဟုတ်ဘယ်လိုဟိုဆောင်ရွက်မလဲကတော့အန်တီကောင်းဆောင်တွေဒီကောင်းထဲမှာကျွန်တော်တော့ရှိနေမယ်လို့ထင်တယ်အဲ့တော့ဤသစ်လမ်းသစ်တွေနဲ့အန်တီဟာတက်မရောဘက်ကလျှော့လာအောင်သို့မဟုတ်ဟာလားဖွဲ့စည်းပုံပြင်ဆင်ရေးအတိုင်းအတာတစ်ခုထိရောက်အောင်အန်တီဟာဤသစ်တွေရှာနိုင်တယ်လို့တော့ညွှန်လင်းရပါတယ်ခင်ဗျဟုတ်ကဲ့
ကျွန်တော်စီယုံပြီးတော့ဖွဲ့စည်းပုံပြင်ဖို့ကြိုးစားတယ်လို့ပဲရှင်းနေမှာတိုင်းသားတွေအခွင့်အရေးပတ်သက်ပြီးတော့လည်းပြင်ကြရတယ်အများကြီးရှိပါတယ်အခုတဖြင့်တိုင်းသားဒေသတွေမှာရွေးကောက်ပွဲနိုင်တဲ့တိုင်းသားပါတီတွေကိုဝင်ကြည့်ဖွဲ့ခွင့်မပေးတာဒါဟို49ဖွဲ့စည်းပုံတွေကဒီပြဿနာဟာရှိလာခဲ့တဲ့ကိစ္စပါဆိုတော့အဲ့ဒီကိစ္စတွေမှာရောတိုင်းသားနဲ့ပြည်ယူလုပ်ပြီးတော့အဲ့ဒီဘက်မှာပုံပြီးတော့တိုင်းသားကိုအခွင့်အရေးပူပေးလာခြင်းအပြင်တိုင်းသားတွေထောက်ခံမှုရအောင်ကအဲ့ဒီကလောက်ရနိုင်ကြမမြင်လောက်ခင်
အဲ့ဒါလည်းပဲတခုရှိတယ်ခင်ဗျာလက်ရှိ2008ဖွဲ့စည်းပုံအရစခန်းသွားနေကြတာဖြစ်တော့ NLD ပဲတက်တဲ့တခြားပါတီပဲတက်တဲ့လက်ရှိအတိုင်းပေါ့နော်သမ္မတခန့်တဲ့လူကဝန်ကြီးချုပ်ပဲယူရတယ်ဆိုတော့ဖွဲ့စည်းပုံတိုင်းသွားတာအဲ့ဒီအတွက်တိုင်းသားဒေသမှာကျွန်တော်မြင်တာတချို့ဒေသတွေမှာဟိုအဲ့ဒီဒေသကတိုင်းသားပါတီတွေနဲ့ထိတ်တိုက်ဖြစ်ခဲ့ဘူးပါလေဖြစ်ခဲ့ပါလေတတိကျပေါ့နော်အဲ့တော့နောက်မဖြစ်အောင်ဆိုရလေကျွန်တော်အမြင်ကတော့အမခံလို့တော့မရဘူး။ဘာကြောင့်လဲဆိုတော့အစိုးရတရားဟာဟိုဖွဲ့ကလေးကဖွဲ့စည်းပုံအတိုင်းတွားမှာဘူး။အခု2015ကိုကြည့်လိုက်ရင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံရေးလမ်းကြောင်းဟာတော်လိုင်းလေးဆန်တဲ့လမ်းကြောင်းမဟုတ်ဖဲနဲ့ညီညာသာသာတွားတဲ့နည်းကိုတွားနေတော့ကကျွန်တော်အမြင်ကတော့နောက်ငါးနှစ် level NLD တာနိုင်လို့ရှိရင်ဖွဲ့စည်းပုံကိုကြော်ပြီးတော့တနည်းအားဖြင့်ဖွဲ့စည်းပုံကိုထားလို့ရတဲ့အပိုင်းကြီးထားပြီးတော့တော်လိုက်ရင်ဆန်တဲ့ပြည်ပင်ပြောင်းလဲမှုလောက်ကောင်းမှလုံးမယ်လို့ကျွန်တော်မျှော်လင့်တယ်။ဒါကြောင့်အဲတိုင်းသားတွေဒီဘက်ကလည်းတခြားမျိုးတွေနဲ့အကျိုးသာကောင်းကျိုးသာရလိမ့်မယ်လို့ကျွန်တော်ထင်တယ်ခင်ဗျ။ဟုတ်ကဲ့
။နောက်ဒီပြည်သူ့ရဲ့စေညီညာရေးရရှိမဲ့လာလာတော့အမေရိကန်နိုင်ငံရင်ဘလောက်ဒီသူဆောင်ရမ်းနိုင်မယ်ထင်ပါလေဒီရွေးကောက်ပွဲမှာရောပြည်သူတွေအနေနဲ့ဉာဏ်ရည်ကိုဘယ်သူဆောင်ပြနိုင်မယ်ဆိုတော့ကိစ္စညွန်းနေရောဉာဏ်ရည်ဟာရွေးကောက်ပွဲအတွက်အရေးပါတဲ့ issue တစ်ခုပေါ့လေထပ်ပြင်းစဉ်းစားကြရအောင်တစ်ခုကဖြစ်မယ်ဆိုတာဆင်မြန်မာပြည်မှာ
ကျွန်တော်အမြင်ကတော့ပြည်တွင်းစီရဲ့စိတ်ရင်းနဲ့ဉာဏ်ရည်ဟာတိုင်းပြည်အတွက်အရေးကြီးဆုံးကိစ္စရပ်ကြီးတစ်ခုဖြစ်တဲ့လို့ကျွန်တော်ယူဆတယ်အဲ့တော့နိုင်ငံရွေးကောက်ပွဲအကြောင်းအချက် issue ကြီးတစ်ခုဖြစ်တင်တယ်လို့ကျွန်တော်ယူဆတယ်။တိုးတိုးလည်းပဲအခြေအနေနဲ့အလားအလာကအတော်မိန်တယ်ခင်ဗျာ။ညီညာရေးကိုမလူခြင်းလို့မဟုတ်ဘူး။တိုးတိုးလည်းပဲရုပ်ောက်ပွဲကိုအကြောင်းပြုပြီးညီညာရေးရမယ်လို့မထင်ကြလို့ထင်ပါတယ်။ဒါကြောင့်လည်းဆိုတော့ညီညာရေးပြည်တွင်းညီညာရေးဟာ အသက်နေတဲ့အစိုးရပေါ်မူမတည်ပဲနဲ့လက်နက်ကင်ထားတဲ့တပ်မတော်နဲ့လက်နက်ကင်ထားတဲ့တိုင်းသားအဖွဲ့အစည်းတွေအပေါ်မှာမူတည်နေတယ်ဆိုလိုလည်းပဲဟိုဒီတိုင်းတော့မနေဘူးခင်ဗျာအာဟိုတပ်မတော်ကလည်းတပ်နဲ့တော်တော်လုပ်မယ်တိုင်းသားအင်အားစုတွေကလည်းတပ်နဲ့တော်တော်ညီနိုင်ဦးတည်နေတယ်အဲဒီအစိုးရကလည်းပဲဒီလိုလမ်းပြနေတော့သွားကောင်းသွားနိုင်တယ
်နောက်ဆုံးမိညာတစ်ခုကတော့တိုက်ခံမှာဒီအောင်မြင်တဲ့တွတ်တက်ခင်မာတဲ့ဒီမိုကရေစီနိုင်ငံတွေမှာတိုက်ခံဟာအင်မတန်အရေးကြီးပါတယ် responsible opposition ဒါတာဝန်ပြည့်တိုက်ခံတရားဟာလိုပါတယ်ဆိုမြန်မာနိုင်ငံမှာအခုချိန်ကြီးကတော့ကျွန်တော်တစ်ခါမှတာဝန်ပြည့်တိုက်ခံရှိခဲ့တယ်လို့မထင်ပါဘူးခင်ဗျာဆရာဘယ်လိုမြင်ပါလဲရှေ့အလားလားမြန်မာနိုင်ငံရဲ့တိုက်ခံဟာတကယ်တာဝန်ပြည့်တိုက်ခံတရားဖြစ်နေပြီလို့ထင်ပါလားအဲ့လိုဖြစ်အောင်ဘယ်လိုဘာတွေပါလဲလုပ်သင့်တယ်ဘယ်လောက်ကြောက်မယ်လို့ဆိုတာနည်းနည်းနောက်ဆုံးနဲ့သုံးသပ်ပြပါခင်ဗျာ
โอเคครับအမှန်နဲ့ခင်ဗျာကျွန်တော်တို့လွတ်လပ်ရပြီကြည့်ဖတ်စပလက်တက်တွေကလက်ခံပါတီခေါင်းမရှိတော့ဘူးเนาะအဲ့ဒါလည်း14နှစ်ပဲကြာတယ်အဲ့နောက်မှတော့လုံးဝမရှိအခုလည်းပဲ2015မှာလည်းမရှိဘူးခင်ဗျာဒီ25ရာခိုင်နှုန်းယူထားတဲ့တပ်မတော်ကလည်းဘူယုံဘူးယူမြောင်းလိုက်ခိုင်းတာပဲဟိုလာပြောတယ်ဒီကြန့်ခိုင်ရေးကလည်းပဲသူ့အကျိုးစုပါပဲသူပြောတယ်ဒီကနေ့မြန်မာနိုင်ငံရဲ့နိုင်ငံရေးအဆင့်ဟာလွတ်တော်မှာအတိုက်အခံပါတီခေါင်းဖြစ်နိုင်တဲ့အခြေအနေမရှိဘူးခွေအမှန်ကတော့ရှိကိုရှိတယ်ကျွန်တော်မြင်တာကျွန်တော်ပါတီဖြစ်တဲ့ NLD အစိုးရဖြစ်လေပြီအတိုက်အခံပါတီခေါင်းကနေပြီးတော့ဖေးမှထိန်းချုပ်လို့ရှိရင် NLD ကဒီတဲ့ဒီပေါ်တွေဟိုမဖြစ်စင်တာတွေမဖြစ်အောင်သူတက်မှတ်လာနိုင်တယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာရေးရှိအတိုက်အခံပါတီခေါင်းတရက်ရှိအောင်နိုင်ငံရေးရှင်ကြီးမှုနိုင်ငံရေးရှင်ကြီးမှုကျွန်တော်တို့ဆောင်ရွက်သိညာတယ်အဲ့ဒီအတွက်ကတော့အားလုံးကလုံပါရမယ်ခင်ဗျာအားလုံးကလုံမယ်ဆိုတော့ဒီဖွဲ့စည်းပုံကြီးမရှိမှလည်းပြင်ပြီးမှလည်းဖြစ်နိုင်တယ်အားလုံးကဝိုင်းပြီးကြိုးစားသိကြတယ်လို့ကျွန်တော်အကြံပြုပါရစေခင်ဗျာ
မောရနီလေးကိုရောက်ရှိလာပြီးဖြစ်တာကြောင့်ရာသီတုတ်ခွေးကူးဆက်ပြန့်နှံ့မှုတွေကိုလည်းသတိပြုရမှာဖြစ်ပါတယ်ဒီချိန်မှာမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေကလည်းစိတ်မချရသေးတဲ့အခြေအနေမှာရှိနေတာကြောင့်ရာသီတုတ်ခွေးနဲ့ COVID-19 ရောဂါကူးစက်မှုတွေဟာကျန်းမာရေးဝန်ထမ်းတွေကိုဝန်ထမ်းဝင်ဖို့တခုလို့ဖြစ်စေမှာပါအခုချိန်မှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေဟာတခြားနိုင်ငံတွေနဲ့နှိုင်းယှဉ်နှဲပါသေးတယ်လို့ဆိုရပေမဲ့ရောဂါကူးစက်မှုမြင့်တက်နေတဲ့နိုင်ငံတွေကနေမြန်မာနိုင်ငံကိုပြန်လာနေတဲ့သူတွေရှိနေသေးတာကြောင့်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုရုတ်တရက်မြင့်တက်လာမှာကိုစိုးရိမ်နေကြရတာဖြစ်ပါတယ်influenza virus ကြောင့်ဖြစ်တဲ့ရာသီတုတ်ခွေးရောဂါဟာလေအခုလိုမွေးရာသီကာလမှာကူးစက်မှုနှုန်းများလေးရှိတယ်လို့အထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါလဲ
အဲ့တော့ရာသီတုတ်ခွေးကလည်းပဲကျွန်တော်တို့ဒီ virus ရောဂါပိုးပေါ့နော် influenza virus ကြောင့်ဖြစ်ပါတယ်ဒီ virus ပိုးကလည်းအခုလိုမွေးရာသီမှာလေလုထဲမှာပြန့်နှံ့မှုနှုန်းလည်းများတယ်ကူးစက်မှုနှုန်းလည်းများတာတွေ့ရပါတယ်
covid-19 ရောဂါကူးစက်ပြန့်နှံ့မှုကိုဆွေးနွေးနေရတဲ့အချိန်မှာရာသီတုတ်ခွေးကိုလည်းအရင်နှစ်တွေကထပ်ပိုပြီးကူးစက်ကာကွယ်ထားတင်တယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်။ရာသီတုတ်ခွေးမဖြစ်အောင်ကာကွယ်တဲ့နည်းလမ်းတွေဟာ COVID-19 ကူးစက်မှုမရှိအောင်ကာကွယ်တဲ့နည်းလမ်းတွေနဲ့ဆင်တူနေတာကတော့အာသတ်ချက်တစ်ခုလို့ဆိုရမှာပါ။လက်ကိုဆက်ပြန့်နဲ့မကြာခဏဆေးကျုပ်ပေးခြင်းဟာရာသီတုတ်ခွေးကူးစက်မခံရအောင်ကာကွယ်တဲ့နေရာမှာအထောက်အကူဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
ကျမနေတဲ့သူတွေအနေနဲ့ကတော့ဒီကူးစက်ရောဂါပိုးတွေခန္ဓာကိုယ်ထဲမဝင်အောင်ဘယ်လိုလုပ်မလဲပေါ့အဲ့တော့မဝင်အောင်ကတည်းကသူတို့ကလည်းရေလက်ကိုစနစ်တကျမကြခရတန့်ရှင်းလုပ်နေရပါဘောနော်ခုနရောဂါပိုးရှိတဲ့လူတွေစီကနေပြန့်နှံ့နေတဲ့ပိုးတွေကမိမိလက်ကနေတစ်ဆင့်အစားတောက်စားရင်းနဲ့ရှူရှိုက်မိရင်လည်းပိုးကူးစက်တာတွေဖြစ်နိုင်တယ်နောက်ခုနကိုယ်ကိုယ်တိုင်ကလည်းအေးမိမခံရအောင်နေထိုင်ဖို့လိုပါတယ်ဒါကတော့မိမိခန္ဓာကိုယ်ထဲကိုဗိုင်းရပ်စ်ပိုးမဝင်အောင်ပေါ့
ကိုယ်ကဆွမ်းအကောင်းမအောင်နေထိုင်တာကလည်းရာသီတုတ်ခွေးကူးစက်မခံရအောင်ကာကွယ်တဲ့နေရာမှာအရေးပါနေတာပါအရေးဝဝအေးပေးဖို့လိုသလိုကိုယ်ကဆွမ်းတက်စီတဲ့အစားအစာတွေကိုလည်းများများစားပေးဖို့လိုအပ်ပါတယ်ဗိုက်တာမင် B နဲ့ C ပါတဲ့အစားအစာတွေကိုများများစားပေးပြီးအားစေးအနေနဲ့တောက်မယ်ဆိုရင်လည်းဗိုက်တာမင် B နဲ့ C ပါတဲ့အားစေးတွေကိုတောက်သုံးပေးသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်နောက်တစ်ချက်ကာကွယ်ရမယ့်နည်းကတော့ခန္ဓာကိုယ်ထဲဝင်ရောက်လာတဲ့ဒီ virus ပိုးတွေကိုမိမိရဲ့ကိုယ်ခံစနစ်ကပဲပြန်လည်တိုက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒီရာသီဥတုမှာကိုယ့်ရဲ့ကိုယ်ခံစနစ်ကောင်းမွန်အောင်ဆောင်ရွက်ဖို့လိုပါတယ်အဲ့တော့ကိုယ်ခံစနစ်ကောင်းမွန်အောင်ဆိုတာကအသီးရသီးနှံတွေပိုးစားပေးရမယ်เนาะအေးအေးဝါးဝါးအိပ်ရမယ်နောက်တစ်ခါကိုယ်လက်လှုပ်ရှားเนาะလေ့ကျင့်ခန်းတွေဆောင်ရွက်ပေးရမယ်လိုအပ်လို့ရှိရင်ဆရာတို့ဒီ vitamin B နဲ့ C supplement เนาะဒါလေးတွေတောက်သုံးပေးတယ်ဆိုလို့ရှိရင်ကိုယ့်ရဲ့ကိုယ်ခံစွာမြင့်နေမယ်ဆိုလို့ရှိရင်ဝင်ရောက်လာတဲ့ဒီ virus ပိုးတွေကိုအလွယ်တကူတိုက် ထုတ်နိုင်မယ်ဆိုရင်ဆရာတို့တုတ်ကွေးယောဂါကိုကာကွယ်နိုင်မှာဖြစ်လို့တုတ်ကွေးယောဂါခံစားခဲ့ရရင်လည်းဒီအချိန်နည်းငယ်တွင်မှာပဲပြန်လည်ပြောင်းကင်းသွားနိုင်ပါတယ
်တုတ်ကွေးဖျက်နှာဖြစ်နေတဲ့သူတွေကလည်းမိမိကနေတပားသူကိုကူးစက်ပြန့်နှံ့မှုမရှိအောင်ကူးစိုက်ကာကွယ်ထားဖို့လိုပါတယ်အခုလိုကိုဗစ်ကာလမှာတော့ဖျက်နှာပြီဆိုရင်ကိုဗစ် -19 ကိုတန်တရားထားပြီးစစ်ဆေးဖို့လိုတာကြောင့်ဤဆိုင်ရာကျန်းမာရေးဌာနတွေကိုသတင်းပို့ပေးဖို့လိုမှာဖြစ်ပါတယ်မိမိနာပတ်ဝန်းကျင်ကသူတွေကိုကိုယ်စီကယောဂကုသပြန့်နှံ့မှုမရှိအောင်လဲသတိပြုကြရမှာပါအပြင်သွားလာတိုင်းနှာခေါင်းစီးတက်စင်တာဟာရာသီတုပ်ကွေးပြန်ပွားမှုမရှိအောင်ကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်ရာသီတုပ်ကွေးဖြစ်ပြီဆိုရင်ပတ်ဝန်းကျင်မှာရှိတဲ့သူတွေကိုကုသပြန့်နှံ့မှုနဲ့ပတ်အောင်ဘလို့အချက်တွေကိုလိုက်နာလှုံ့ဆော်သင့်ပါတယ်လဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဒါစီချောင်းစိုးဖျားနာဖြစ်တဲ့သူစီကနေပိုးတွေကတာမန်နေထိုင်ကောင်းတဲ့လူတွေစီကိုကူးစက်တာမျိုးဖြစ်ပါတယ်။ဒါကြောင့်နေထိုင်မကောင်းတဲ့သူတွေဖျားနာတဲ့လူတွေအနေနဲ့ကိုနာစီချောင်းဆိုးမယ်ဆိုရင်ကိုယ့်စီရပိုးတွေတခြားသူတွေကိုမကူးစက်အောင်စတရက်ကိုဆရာတို့ဒီတစ်ရှူးစာလေးနဲ့နာစီချောင်းဆိုးတာတွေကိုเนาะဟိုအသုံးပြုသင့်ပါတယ်ပေါ့နော်။အသုံးပြုပြီးပြီဆိုရင်တော့ဒီအသုံးပြုပြီးတဲ့တစ်ရှူးစာတွေကိုဆရာတို့အမိုက်ပုံးထဲကိုစနစ်တကျစွန့်ပစ်ရမယ်။မိမိရဲ့လက်ကိုစက်ပြန်တဲ့ထေချာတန်ရှင်းမှုပြုလုပ်မယ်ဆိုရင်မိမိခန္ဓာကိုယ်ကပိုးတွေအပြင်ကိုထွက်တာနည်းသွားမယ်။
အခုလိုမွေးရသည့်ကာလမှာရာသီတုပ်ကွေးကူးစက်မှုတွေမြင့်တက်လာနိုင်ပြီး COVID-19 ကူးစက်မှုတွေနဲ့ရောထွေးလာနိုင်တာကြောင့်ရာသီတုပ်ကွေးရောဂါကူးစက်မခံရအောင်ပုံပြီးသတိထားသင့်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေရှင်ကျမစုမြတ်မောမှာ online ကနေအလွယ်တကူဝယ်ယူနိုင်တဲ့သွေးပေါင်ခြင်းတိုင်းတဲ့ဆက်တော်တော်များများမှန်ကန်မှုမရှိဘူးလို့ Australia နိုင်ငံသုတေသီတွေကလေ့လာတွေးရှိခဲ့ပါတယ် Tasmania တက္ကသိုလ်ရဲ့ Manage ဆေးသုတေသနဌာနကသုတေသီတွေက Amazon နဲ့ eBay online ဈေးကွက်တွေမှာရောင်းတဲ့သွေးပေါင်ခြင်းဆက်အပါအဝင် Australia နိုင်ငံမှာဝယ်လို့ရတဲ့သွေးပေါင်ခြင်းဆက်တွေကိုလေ့လာခဲ့ကြပါတယ်ဆက်အမျိုးအစားပေါင်း1000နီးပါးကိုမှန်မှန်ကန်ကန်တိုင်းတာရဲ့လားလို့အတိအချစစ်ဆေးတိုင်းတာမှုတွေလုပ်ခဲ့ကြတာဖြစ်ပါတယ
် Only in total 7% had been rigorously valid
ကျွန်တော်တို့အတိအချစမ်းသပ်မှုလုပ်ခဲ့တဲ့အထဲမှာတုံးလို့ရတဲ့အချက်လက်မှန်တယ်လို့ပြောနိုင်တဲ့ဆက်က900ခန့်လုံးပဲရှိပါတယ
် Manage ဆေးသုတေသနဌာနဒုတိယညွှန်ကြားရေးမှူး James Sherman ပြောပြခဲ့တာပါလက်မောင်းမှာပတ်ပြီးတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောလက်ကဝတ်မှာတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောနိုင်လိုလက်မှာတစ်ချိန်လုံးဝတ်ထားရတဲ့ wearable devices တွေကိုပါတိုင်းတာခဲ့ကြတာမှာအများစုကစိတ်ချလက်ချတုံးလို့ရလောက်အောင်မမှန်ဘူးဆိုတာကိုသုတေသီတွေကတွေးရှိခဲ့ကြပါတယ်။အဲဒီလိုမျိုးသွေးပေါင်ချိန်တိုင်းတဲ့ဆက်မျိုးတွေကိုမြန်မာနိုင်ငံမှာလည်းအလီဘာဘာလို online ဈေးကွက်တွေမှာဝယ်လို့ရနေတာပါ။မမှန်ကန်ကန်မပြတဲ့ဆက်တွေကိုအားကိုးနေတဲ့သွေးတိုးရှိသူတွေအတွက်သိဆိုးရင်စရာဖြစ်ပါတယ်လို့ပါမောက်ခ James Sherman ကပြောပါတယ်
။ If a blood pressure device is inaccurate,and it's inaccurately measuring your blood pressure to be low and you've got high blood pressure
သွေးပေါင်ခြင်းတိုင်းတဲ့ဆက်ကောင်းကောင်းအလုပ်မလုပ်လို့ကိုကသွေးတိုးနေပေမဲ့သွေးမတိုးဘူးလို့ပြရင်ဒါကတကယ်ပြဿနာကြီးပါတကယ်လို့သွေးတွေအများကြီးတိုးနေတယ်လို့ဆက်ကမှားပြီးတော့ပြရင်လေကိုကမလိုပဲဆေးတွေတောက်မိလို့မလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေခံစားရနိုင်ပါတယ်ဒါကသွေးတိုးယောဂရှင်တွေအတွက်နောက်ထပ်မလိုလားအပ်တဲ့ထိခိုက်မှုတွေဖြစ်ပါတယ
် online ဈေးကွက်ပေါ်မှာသွေးပေါင်ခြင်းတိုင်းတဲ့ဆက်မျိုးစုံကိုရောင်းနေကြပေမဲ့ကိုနေတဲ့နိုင်ငံကအစားအသောက်နဲ့ဆေးဝါးဆိုင်ရာဌာနကစိတ်ချရတယ်လို့အသိအမှတ်ပြုမထားရင်ဝယ်မသုံးသင့်ဘူးလို့လည်းသူကအကြံပေးပါတယ်လူတယောက်ရဲ့ကျန်းမာရေးကိုစစ်ဆေးတဲ့နေရာမှာသွေးပေါင်ခြင်းတိုင်းတာကမှန်ကန်ဖို့တိတ်ကိုအရေးကြီးတယ်လို့ American ပြည်ထောင်စု San Diego မြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမတ်တီတကူကျော်မြင့်ကရှင်းပြပါတယ်
သွေးပေါင်ချိန်အရန်တိုးနေတာတို့အရန်ယော့နေတာတို့မသိရခါကြရင်နှလုံးကအခြေအနေကိုအရန်ဆိုးသွားပြောမှာသူကလိုအပ်တဲ့အချိန်မှာမြင်မြန်ဆန်ဆန်မကုနိုင်တဲ့အတွက်အဲ့လိုအသက်ပါဆုံးရှုံးနိုင်တဲ့အထိဖြစ်နိုင်တယ်ဖြစ်နိုင်ပြီးတော့နောက်ပြီးတော့ဒီလိုဘယ်လိုပြောမလဲဒီယိုယိုအနဲ့ထွင်ရတဲ့ဟာကိုဗာလဲပစိမ့်နဲ့ပောက်တလိုမျိုးပေါ့နော်အဲ့လိုမျိုးအဲ့လိုဖြစ်ပြီးတော့အဲ့လိုဆိုးရက်ကြီးကိုရောက်သွားနိုင်တယ်ယူယိုဟာလေးကိုဒီတိုင်းဆေးလေးကိုတစ်နေ့တစ်လုံးတောက်ပြီးတော့ကုလို့ရတဲ့ဟာနဲ့အဲ့လိုပြီးသွားမဲ့ဟာကိုအသက်ပါအဲ့လိုဆုံးရှုံးနိုင်တဲ့အထိဖြစ်သွားနိုင်တယ
်လူတယောက်မှာယောဂရှိမရှိသိနိုင်အောင်လို့သွေးပေါင်တန်းရတာဖြစ်တယ်လို့ယောဂချိနေပြီဆိုတာသိရင်လည်းအချိန်မီကုသကြဖို့ဖြစ်ပါတယ်သွေးတိုးယောဂလို့ယောဂရှိနေကြသူတချို့ကအိမ်မှာအလွယ်တကူသုံးလို့ရတဲ့သွေးပေါင်ခြင်းတိုင်းဆက်တွေကိုဝယ်ပြီးတော့သုံးကြပါရစေ။အဲဒီဆက်တွေအနေနဲ့မှန်ကန်တဲ့အတိုင်းအတာမပြဘူးဆိုရင်ဆိုးဝါးတဲ့ကျန်းမာရေးအကျိုးဆက်တွေဖြစ်သွားနိုင်ပါတယ်။
တချို့သွေးသိုးတွေဆိုရင်အဲ့လိုမျိုးသူတို့ရဲ့နံပါတ်တွေကိုကြည့်ပြီးတော့မှဆေးရထားတော့ဘလောက်မီလီဂရမ်တောက်ရမယ်ဆိုတာရှိရလေအဲ့လိုရှိရခါကျတော့အဲ့ဒါကြီးပို့တောက်ပို့တောက်တဲ့ခါကျတော့ဟိုဟာနှလုံးခုန်လုံးကပို့ပြီးတော့နည်းပို့နည်းပြီးတော့မှအဲ့လိုမူးမေ့တာတော့ဘာလို့နောက်ပြီးတော့အဲ့နှလုံးကိုပို့ပြီးတော့အရန်ထိသွားနိုင်တယ်ဘာဖြစ်လို့လဲဆိုတော့ဒီဟာကမားတယ်မားတဲ့ဟာကိုသူကပြင်တာပို့ပြီးတော့ပြင်တယ်ဆိုတော့ပို့ပြီးတော့ဆူသွားပေါ့မှာအဲ့လိုမျိုးဖြစ်တာ
ဒီမာလီဟိုအမေရိကန်မှာနောက်တစ်ခုသိချင်တာကတကယ်လို့ပေါ့နော်အဲ့လိုလူနာတွေကိုအထူးသဖြင့်ဒီခုနပြောလို့ပေါ့သွေးရောဂါရှိတဲ့သူတို့သွေးပေါင်ခြင်းကိုပုံမှန်တိုင်းဖို့လိုတဲ့လူနာတွေမျိုးတွေအတွက်ကိုကအိမ်မှာဆက်ဝယ်ထားခြင်းတယ်ဆိုလို့ရှိရင်ပေါ့နော်အဲ့ဒါမျိုးဘလို့ဆက်တည်းဆိတ်ချရတယ်ဆိုတာမျိုးကဆေးရုံနေဆရာဝန်တွေကဟိုအကြံပြုတာမျိုးကရှိလားရှက်
မရှိဘူးဘာဖြစ်လဲဆိုတော့စက်တရလည်းအများကြီးဘဒူးအရင်တော့ဆိုရင်တော့အဲ့လိုဟိုအစည်းအုံနေမှာလာပြီးတော့လာပေးရပါရှိရပေါ့နော်အဲ့လိုမျိုးဆိုဆရာကတော့တုံးကြည့်ပြီးသူတို့ကြိုင်တော့တကယ်ပါဖြစ်တာပေါ့ဒါပေမဲ့နောက်တစ်ခုကအခုကဘလို့ပဲလုပ်လဲဆိုတော့အဲ့လိုဆရာဝန်တွေကအရန်ကိုမားတဲ့ဟာတွေမရအောင်ဘလို့လုပ်ရမယ်လို့ပဲပြောတယ်ဘလို့ပြောမလဲအဲ့လို guideline တွေပဲလို့ပေးလိုက်တာပေါ့ဆိုသူတို့ပြောတာတော့ဘလို့ပြောမလဲမရဲအဲ့လိုဟိုအချိန်တဲ့ခါကျရင်အမြဲတမ်းမလုပ်ရမလဲဆိုတော့ exercise တွေပါမလုပ်ထားနဲ့အေးစစေးထိုင်အဲ့လိုမျိုးအရန်စားရတောက်ထိုင်မလုပ်ထားဘူးပေါ့နော်နောက်ပြီးတော့စိတ်ကိုအေးထားပြီးနောက်တစ်ခါကြော့လေဒီလားတချို့လူတွေကတကယ်အဲ့လိုတိုင်းတဲ့ခါကျရင်အရန်ကိုဟိုဖြစ်တာရှိရလေအဲ့လိုကြောက်ပြီးတော့အရန်မြင့်လာရှင့်မြင့်တဲ့ခါကျတော့သူတို့တခုအေးနောက်တစ်ခုပြောတဲ့ဟာကျတော့ဗာလဲဆိုတော့အဲ့လို happy top ပေါ့ပျော်တဲ့ဟာလေးကိုတွေးပြီးရင်တချို့နည်းနည်းအသက်ကြီးရဲဟိုဟာဘိုးဘွားကြီးတွေဆိုသူတို့ရဲ့ကလေးတွေအကြောင်းစဉ်းစားပေါ့နော်အဲ့လိုမျိုးဆိုတကယ်အဲ့လိုပြောပြီးလှုပ်သွားရင်ဆိုရင်ညီမရဲ့အတွေ့အကြုံရပေါ့နော်ပူလဲတိကျတဲ့ဟာကိုရတယ်ပြီးနောက်တစ်ခုကကျော်ခဏခဏတိုင်းခဏခဏတိုင်းဆိုတာခဏအဲ့လိုနားပြီးရင်တိုင်းအဲ့လိုရက်ပြီးရင်လည်းတိုင်းပြောင်းပြီးတိုင်းပေါ့နော်အဲ့လိုပြောင်းပြီးတိုင်းပြီးမှကြည့်မှအဲ့ဟာတွေအကုန်လုံးကအကုန်မိဘတူရဲဆိုမှယုံအဲ့လိုတခြားအဲ့လိုမျိုးအများကြီးဟိုဘက်နဲ့ဒီဘက်နဲ့အဲ့လိုအရန်กว่านี่မယုံနဲ့ပေါ့အဲ့လိုမျိုးပဲပြောလို့ရမှာ
အမေရိကန်ပြည်ထောင်စုဆန်ဒီယေဂိုမြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမှတ်တည်တွေကိုကြော်မြင့်ဖြစ်ပါတယ်သူပြောသလိုဆိုရင်အိမ်မှာဆက်လေးတွေဝယ်ပြီးသွေးပေါင်ချိန်တိုင်းကြတဲ့သူတွေအနေနဲ့တစ်ချိန်မကတိုင်းပြီးတော့အဖြေတွေကိုစမ်းစစ်တင်ပါတယ်ဩစတြေးလျနိုင်ငံမှာတော့ Tasmania တက္ကသိုလ် Manis ဆေးသုတေသနဌာန website မှာသွေးပေါင်ချိန်ဇက်ကအသေးအချာစစ်ဆေးထားပြီးစိတ်ချရတဲ့ဆက်ဟုတ်မဟုတ်ဆိုတာကိုသိရအောင်လုပ်ပေးထားပါတယ်ဩစတြေးလျနိုင်ငံအပြင် American, Britain, Germany, Canada, Japan နဲ့ Iceland နိုင်ငံတွေမှာစိတ်ချရတဲ့ဆက်မျိုးတွေကဘာတွေလဲဆိုတာကိုအဲဒီမှာဆက်ကြည့်လို့ရပါတယ်လိပ်စာက menes.udas.edu.au ဖြစ်ပါတယ် menzies.udas.edu.au ဖြစ်ပါတယ်ရှင်ကျွန်မဆုမြတ်ပါပါ
ခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။မီနီယာပိုလစ်ရဲ့လေးဦးရဲ့ဖမ်းဆီးတာခံခဲ့ရတဲ့ African American မျိုးသား George Floyd တေဆုံးရတာနဲ့ပတ်သက်ပြီးရဲတအုပ်ကသာဆွဲချက်တင်ထားရကနေဗိုလ်တပ်ဘူးနေမှာတော့ကျန်3ဦးကိုပါဒုတိယအဆင့်လူသတ်မှုဖြစ်မြောက်ရေးအတွက်အကူအညီပေးသူတွေဖြစ်ဆွဲချက်တင်လိုက်တယ်လို့ Minnesota ပြည်နယ်ရှေ့နေချုပ်ကကြေညာပါတယ်။ Floyd ကိုဖမ်းဆီးစဉ်က Derek Chauvin ကိုကူညီခဲ့တဲ့အတွက်အခုသူတို့တုံးအတွက်ဖန်ဝရန်နေထုတ်ခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင်6ဘက်ပေါ်မူရကတတိယအဆင့်လူတက်မှုနဲ့ဒုတိယအဆင့်လူသေးစေမှုနဲ့ဖန်ဆီးထားရကနေဒုတိယအဆင့်လူတက်မှုနဲ့ဆွဲချက်ပြောင်းလဲခဲ့တယ်လို့လည်းပြောပါတယ်။ Flight တေဆုံးမှုနဲ့ပတ်သက်ပြီး Washington DC New York အပါအဝင် American တလွှတ်မြို့ကြီးအတော်များများမှာဆန္ဒပြမှုတွေဖြစ်ပွားနေတာဗိုလ်တပ်ဘူးနေနဲ့ပါဆိုရှေ့ရရှိနေပါပြီ။ဒီဆန္ဒပြမှုတွေဟာ American နိုင်ငံထွင်းမှာသာမကပဲကနေဒါ၊မက္ကဆီကို၊ဘရာဇီး၊ဘာလင်၊လန်ဒန်၊အမ်စတာဒမ်မြို့ကြီးတွေနဲ့ဩစတြေးလျ၊နယူးဇီလန်နိုင်ငံတွေအထိပါပြန့်နှံ့ခဲ့ပါတယ်။ပါကစ္စတန်နိုင်ငံတလောမှာပြီးခဲ့တဲ့တစ်လအတွင်းကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရသူအဆ900လောက်ဖြစ်ပွားခဲ့ပြီးဗိုလ်တပ်ဘူးနေကတော့လွတ်တော်အမတ်နောက်ထပ်2ဦးဒီရောဂါအကူးဆက်ခံရပြီးသေဆုံးသွားခဲ့တယ်လို့ပါကစ္စတန်ကျန်းမာရေးတာဝန်ခံတွေကပြောပါတယ်။အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အနေနဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကိုမြှင့်တင်ရမှာအရေးကြီးတဲ့ကဏ္ဍကပေါဝင်မှာဖြစ်ကြောင်းယာယီအကြီးအကဲဂျွန်ဘာဆာကပြောပါတယ်။ခီးတဲ့တဲ့လေရင်တွေကိုအမေရိကန်နိုင်ငံတွင်းဝင်ရောက်ခွင့်ဇွန်လ16ရက်နေ့ကစပြီးပိတ်မယ်လို့အမေရိကန်အစိုးရကဗိုလ်တပ်ဘူးနေမှာကြေညာလိုက်ပါတယ်။နိုင်ငံတကာခီးသွားလာခွင့်ဆိုင်ရာနှစ်နိုင်ငံသဘောတူလက်ရှိစာချုပ်ကိုတရုတ်ဘက်ကချိုးဖောက်တဲ့အတွက်ကြေညာရတာလို့လည်းအမေရိကန်သံယူပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်။ချစ်တဲ့ပရင်းနေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်လို့ချက်ပါ
This program has come to you from the Voice of America, Washington.